Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါတော့ရရှိမြတ်ခင်ဗျာ View American တမ်းမြန်မာပိုင်းစီစဉ်က2018ခုနှစ်စက်တင်ဘာလ22ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုစတင်ပြီးတော့ထုတ်လွှင့်ပေးနေပါပြီ။ဒိုင်းလိုမီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်စမိုးရွာခင်ဗျာခုမနက်ခင်းအစီအစဉ်တွေတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မျိုးသွင်းတဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။ထောင်ချထားတဲ့ Radio သတင်းတော်နှစ်ယောက်ကိုပြန်လှည့်ပေးဖို့ကုလသမဂ္ဂဒေမှုချုပ်ကမြန်မာဆွေရောက်ကိုတောင်းဆိုလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုဘေးကင်းလုံခြုံတဲ့နှီးလန်းနဲ့မြန်မာပြည်ပြန်ပို့ရေးနှီးလန်းရှာကြရမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးကပြောလိုက်ပါတယ်။ရခိုင်ရေးမှဆိုးရွားစွာပြစ်မှုကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအပြစ်ပေးရေးယူဖို့ပြည်ထောင်နိုင်ငံသားဝန်ကြီးကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေချင်းကြီးညာပြီးနားဆင်ကြရမယ့်သတင်းလောင်းတွေမှာဆိုရင်နေပြည်တော်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတဲ့ပြည်ထောင်နိုင်ငံသားဝန်ကြီးကဗာမားပြောဆိုလိုက်ပါသည်ဝန်ကြီးဂျယ်မီဟန်ဒ်ပြောကြားချက်ကိုထုတ်လွှင့်ပေးမှာပါဒါပြင်မြန်မာအာဏာပိုင်တွေကတရားဝင်ကန့်ကွက်ခဲ့ပြီးတဲ့နောက်ပန်ဆိုင်မြို့နယ်အတွင်းမှာအုတ်တိုင်းလာရောက်ပြီးတော့ကာယာနေတာကိုတရုတ်ဘက်ကရပ်ဆိုင်းထားလိုက်တဲ့အကြောင်းသတင်းလွန်နဲ့တောင်ထဲမြောက်ကိုရီးယားခေါင်းဆောင်တွေရဲ့တွေ့ဆုံမှုပေါ်အမေရိကန်အစိုးရနဲ့ကျွမ်းကျင်သူတွေရဲ့အမြင်သဘောထားအပါအဝင်နိုင်ငံတကာသတင်းတွေကိုလည်းနားဆင်ကြဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါအခုရုံတော့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြကြပါလိမ့်မယ်ခင
်ဗျာ Well, I did talk to her about the importance of speaking out for due process and for justice
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်းနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မြောက်ကိုရီးယားကပြန်ပို့ပေးထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေရဲ့ရုပ်ကြွင်းတွေထည့်ထားတဲ့တစ်တား55လုံးကနေအမေရိကန်တပ်ဖွဲ့ဝင်2ဦးကိုဘယ်သူဘဝရီဆိုတာစမ်းစစ်ဖော်ထုတ်နိုင်ပြီလို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာ Twitter မှာရေးပါတယ်။သူတို့ဟာအိန္ဒိယနာပြည်နယ်ဗနောမျိုးကအသက်32နှစ်အရွယ် Charles H. McDaniel နဲ့မြောက်ကာရိုလိုင်းနားပြည်နယ် Nash ခရိုင်ကအသက်19နှစ်အရွယ် William H. Jones တို့ဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။ဒီသူရဲကောင်းတွေအိမ်ပြန်ရောက်လာပါပြီ။သူတို့တွေငြိမ်းချမ်းစွာနားဆင်နိုင်ပါပြီ။သူတို့မိသားစုတွေအတွက်လည်းပြည်ဖုံးကားချနိုင်ပြီလို့မျှော်လင့်ပါတယ်ဆိုပြီးသမ္မတထရမ့်က Twitter မှာရေးပါတယ်။ကြာဆုံးတပ်ဖွဲ့ဝင်တွေရုပ်ချင်းတွေကိုပြန်လည်လွှဲပြောင်းရေးကိစ္စဟာဒီကရဇွန်လာစင်ကာပူမှာလုပ်တဲ့သမိုင်းဝင်ထိပ်သီးအစည်းအဝေးတွင်သမ္မတထရမ့်နဲ့ကင်ဂျွန်တို့ကြားရထားတဲ့သဘောတူညီချက်တစ်ခုဖြစ်ပါတယ်။1950-53ကိုရီးယားစစ်ပွဲတွင်အမေရိကန်တပ်ဖွဲ့ဝင် 36,000 ကျော်ဆုံးပြီး 9,686 ယောက်ပျောက်ဆုံးသွားပြီးတော့ရုပ်ကြွင်း 9,300 ဟာမြောက်ကိုရီးယားမှာရှိနေမယ်လို့ယူဆထားတာပါ။စင်ကာပူထိပ်သီးအစည်းအဝေးဖြစ်အောင်အဓိကဂျားဝင်စီစဉ်ပေးခဲ့သူတောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့ပျုံယန်းမှာကင်ဂျွန်နဲ့3ရက်ကြာထိပ်သီးအစည်းအဝေးပြီးကြာသပတေးနေ့ကတောင်ကိုရီးယားကိုပြန်ရောက်သွားပါပြီ။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုမြောက်ကိုရီးယားကိုလာဖို့ကင်ဂျွန်ဝန်ကသမ္မတမွန်ဂျေအင်ကနေတဆင့်ဖိတ်လိုက်ပါတယ်။သမ္မတထရမ့်အတွက်ကင်ဂျွန်ဝန်ပါလိုက်တဲ့သတင်းစကားကိုလည်းမကြာခင်ကျင်းပမဲ့ကုလသမဂ္ဂထူထောင်ချုပ်လက်ခံတက်ဖို့နယူးယောက်ကိုလာတဲ့အခါမစ္စတာမွန်ကသမ္မတထရမ့်ကိုကိုယ်တိုင်ပြောမယ်လို့သတင်းတွေမှာဖော်ပြကြပါတယ
်။ရုရှားရှိကနေလက်နက်ဝဲပြီးအမေရိကန်ရဲ့ရုရှားပေါ်မှာတန်ခတ်ထားမှုကိုချိုးဖောက်တယ်လို့ပြောဆိုပြီးတရုတ်စစ်တပ်ရဲ့အဖွဲ့တစ်ဖွဲ့ကိုကြက်တပရီနေမှာအမေရိကန်ကအရေးယူလိုက်ပါတယ်။တရုတ်နိုင်ငံရဲ့ကာကွယ်ရေးနည်းပညာဆိုင်ရာကြီးကြပ်တဲ့တရုတ်စစ်တပ်ရဲ့အဖွဲ့တစ်ဖွဲ့ကရုရှားရဲ့အဓိကလက်နက်တင်ပို့ရောင်းချတဲ့ Russo Boron Export Company နဲ့အယောင်ဝယ်လုပ်ခဲ့တဲ့အတွက် American ဘက်ကချက်ချင်းအရေးယူတာဖြစ်ကြောင်း American နိုင်ငံသားရဲ့ဌာနကပြောပါတယ်။တရုတ်ကရုရှားလို့ Sukhoi Su-25 Jet တိုက်လေယာဉ်တွေနဲ့ S-400 မြေပြင်ကနေဝင်းပစ်ဒုံးကျည်တွေကိုဝယ်ယူခဲ့တယ်လို့ American နိုင်ငံသားရဲ့ဌာနကပြောပါတယ်။တရုတ်ကအခုလိုဝယ်ယူတာဟာ2019 American ရဲ့ဒဏ်ခတ်အရေးယူမှုဥပဒေကိုချိုးဖောက်တာဖြစ်ပြီးဒီဥပဒေက2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်နှောက်ယှက်မှုတွေချမှတ်ထားတာဖြစ်ပါတယ်။ဒီဥပဒေအရရုရှားရဲ့ကာကွယ်ရေးစနစ်ပစ္စည်းတွေကိုတတိယအဖွဲ့တစ်ဖွဲ့ကငွေတော်များများပေးဝယ်ယူခဲ့ရင်ဒဏ်ခတ်အရေးယူဖို့အတွက်ပြဋ္ဌာန်းထားပါတယ်။အခုလို American ရဲ့အရေးယူမှုဟာရုရှားစစ်လက်နဲ့ဝယ်ယူသူကိုအပြစ်ပေးဖို့အတွက်ချမှတ်ထားတဲ့ American ရဲ့ဒဏ်ခတ်မှုဥပဒေပထမဦးဆုံးသုံးပြုခဲ့တာလည်းဖြစ်ပါတယ်။
ဒီဘက်ကထုတ်လွှင့်နေတဲ့လက်ရှိနိုင်ငံကရေးရသတင်းတွေကိုတရုတ်နိုင်ငံမှာပြသခွင့်မပြုဘဲပိတ်ပင်မဲ့အလားအလာရှိနေတာကိုတရုတ်ရေဒီယိုနဲ့ရုပ်မြင်သံကြားစီမံခန့်ခွဲရေးအဖွဲ့ကရေးဆွဲထားတဲ့စီကံသတ်မှတ်ချက်မူကြမ်းထဲမှာဖော်ပြထားပါတယ်။အဲဒီမူကြမ်းကို Reuters သတင်းဌာနကကြာသပတေးနေ့မှာရရှိတာဖြစ်ပြီးပြည်တွင်းရုပ်မြင်သံကြားလိုင်းတွေနှာမမို့ online video လိုင်းတွေမှာဘယ်လိုအစီအစဉ်တွေပြသခွင့်ရှိတယ်ဆိုတာကိုကန့်သတ်မဲ့စီကံတွေပါဝင်ပါတယ်။လက်ရှိနိုင်ငံကရေးရအစီအစဉ်တွေကတော့နိုင်ငံတွင်းမှာပြသခွင့်မပြုဘဲပိတ်ပင်ခံရမယ့်အစီအစဉ်တွေဖြစ်ဖော်ပြထားတာပါ။ဒါအပြင်ကြံကြံတန်တန်ဖြစ်ရဲ့အကြံဖက်ဝါဒရာဇဝမှုဖြစ်အောင်လှုံ့ဆော်တဲ့လူမှုတည်ငြိမ်ရေးကိုအန်ဒရယ်ဖြစ်စီတဲ့ဒါမှမဟုတ် အမျိုးသားခံစားချက်အမြင်ကိုထိခိုက်စေတဲ့ပြည်ပကထုတ်လွှင့်ချက်တွေကိုပိတ်ပင်ဖို့လဲစီကံသတ်မှတ်ချက်မူကြမ်းထဲမှာဖော်ပြထားပါတယ်။ဒီထက်မှာရုပ်ရှင်နဲ့ကာတွန်းစကားတွေလည်းပါဝင်ပါတယ်။တရုတ်နိုင်ငံဟာအပြင်းအထန်စင်စါလုပ်တဲ့နေရာမှာထင်ရှားပါတယ်။ website ထောင်ပေါင်းများစွာကိုကြီးကွင်းများပဲပိတ်ပင်ထားတာကြောင့်တရုတ်နိုင်ငံရဲ့မဟာအကာရန်ကြီးလိုတော့မှနာမည်ပြောင်းနဲ့ခေါ်ဆိုကြပါတယ်။ပြည်ပသတင်းတော်တွေရေးသားဖော်ပြတဲ့သတင်းတွေကြောင့်မကြာခဏဆိုသလိုဖန်ဆီးထိန်းသိမ်းခံရပြီးပရိသတ်အများပြားရှိတဲ့ပြည်ရင်းမီဒီယာအားလုံးကိုလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်စောင့်ကြည့်လေ့လာတဲ့ Freedom House အဖွဲ့ကတရုတ်နိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကို Not Free လွတ်လပ်မှုမရှိတဲ့အစင်မှာသတ်မှတ်ထားပါတယ
်။တရုတ်ရဲ့ငွေကြေးထောက်ပံ့မှုနဲ့လှုပ်ဆောင်နေတဲ့တရုတ်ပါကစ္စတန်နဲ့နိုင်ငံခြားအခြေခံအဆောက်အအုံတွေနဲ့ဆက်မှုဖွံ့ဖြိုးရေးစီမံကိန်းတွေမှာ Saudi Arabia နိုင်ငံကပါပါဝင်ပြီးကြီးမားတဲ့ယင်းနှိမ့်နှံမှုတွေလှုပ်ဖို့အတွက်သဘောတူခဲ့တယ်လို့ပါကစ္စတန်ကကြေညာပါတယ်။ပါကစ္စတန်ဝန်ကြီးချုပ်တဲ့အမရမ်ခန်းဟာဒီသတင်းပတ်ထဲရီယက်ကိုတရားဝင်အလဲခီးသွားခြင်းအတွင်းဆော်ရီကောင်းဆောင်နေတဲ့ဇက်တိုက်တွစ်ဆွန်ဆွေးနွေးခဲ့တဲ့နောက်မှာအခုလိုထူးခြားတဲ့တိုးတက်မှုရလာတာဖြစ်ကြောင်းပါကစ္စတန်ပြန်ကြားရေးဝန်ကြီးကပြောပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့BRI ကမ္ဘာလန်းစီမံကိန်းမှာအစိတ်ပိုင်းတစ်ခုဖြစ်တဲ့တရုတ်ပါကစ္စတန်စီးပွားရေးဇင်းကြံ CPEC အတွက်တရုတ်ကပါကစ္စတန်မှာအမေရိကန်ဒေါ်လာဘီလီယံနဲ့ချီးပြီးရင်းနှီးမြှုပ်နှံနေတာဖြစ်ပါတယ်။ဒီစီးပွားရေးဇင်းကြံမှာပါကစ္စတန်ရဲ့ကုသန်းသွားလာရေးကွင်းရဲ့တိဆောက်ဖို့နဲ့အဆင့်မြင့်ဖို့လျှက်စစ်တရားပိဆိုင်ဦးနဲ့တိဆောက်ဖို့အာရေဗျပင်လယ်ထဲဂွာဒါရင်းနှီးစိတ်ကန်တိုးချဲ့ဖို့ပြင်ပါကစ္စတန်ကိုဒေသရင်းဆက်မှုထွန်းကားတဲ့ဗဟိုထားနာဖြစ်လာရေးစွန့်ဆောင်ရေးမြင့်တင်ပေးဖို့စီးပွားရေးဇုန်တွေထူထောင်ဖို့ပါဝင်ပါတယ်။ဒီ CPEC စီးပွားရေးဇင်းကြံဟာတရုတ်ရဲ့ကမ္ဘာလန်းစီမံကိန်း BRI မှာတိုးတက်မှုအမြန်ဆုံးနဲ့အောင်မြင်ဆုံးအပိုင်းဖြစ်နေတာပါ။ Saudi Arabia ဟာ CPEC စီးပွားရေးဇင်းကြံအတွက်ယင်းနှိမ့်နှံမှုလှုပ်ဖို့အတွက်အဖိတ်ကြားခံရတဲ့ပထမဆုံးသောတတိယစီးပွားပဲဖြစ်နေပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48kilohertz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတ
ယ်။ဒီရီကနေတောက်ကြမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်ဥပဒေကိုချိုးဖောက်တယ်ဆိုတဲ့စွဲချက်နဲ့ထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ Riders သတင်းတော်နှစ်ယောက်ကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂအတွင်းမူချုပ်အန်တိုနီယိုဂူတရက်စ်ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ
် I have to say that I do believe that it is not acceptable to have the journalists of Reuters
တင်းနောက်တွေကိုသူတို့လုပ်ငန်းလုပ်တာတွေထောင်ချထားတာဟာလက်ခံနိုင်ပွဲမရှိဘူးလို့ကျွန်တော်တကယ်ပဲယုံကြည်တယ်ဆိုတာပြောဖို့ပြောရပါမယ်အဲ့လိုမဖြစ်သင့်ဘူးဆိုတာကိုကျွန်တော်အလေးနဲ့ယုံကြည်ပြီးအစိုးရအနေနဲ့သူတို့ကိုပြစ်ဒဏ်ကင်းလွတ်ခွင့်ပေးနိုင်ပြီးတော့ဖြစ်နိုင်တယ်များအမြန်ဆုံးပြန်လွှတ်ပေးမယ်လို့ကျွန်တော်မျှော်လင့်ပါတယ် Reuters တင်းနောက်တွေဖြစ်တဲ့မျှော်လင့်ပါတယ်လို့ကုလသမဂ္ဂအတွင်းမူကျော်အန်တိုနီယိုဂူဒရက်စ်ကပြောသွားတာပါ Riders တင်တော့တွေဖြစ်တဲ့ကိုဝါလုနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ဖြစ်ခဲ့တဲ့အခြေအနေတွေကိုသတင်းဆောင်မှရေးသားဖို့အတွက်အသေးစိတ်စုံစမ်းသတင်းလိုက်နေရင်းပြီးခဲ့တဲ့နှစ်ဒီဇင်ဘာလကအဖမ်းခံရတာပါစက်တင်ဘာလ3ရက်နေ့မှာတော့ဗြိတိသျှကိုလိုနီခေတ်ကတည်းကပြဋ္ဌာန်းထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ဥပဒေကိုချိုးဖောက်တယ်ဆိုပြီးထောင်ဒဏ်9နှစ်စီချမှတ်ခံထားရပါတယ်ဒီလိုပြစ်ဒဏ်ချမှတ်တဲ့အပေါ်ကုလသမဂ္ဂအပါအဝင်ပြည်တွင်းပြည်ပအလူအခွင့်ရေးနဲ့တည်ထောင်လွှတ်ခွင့်ဆိုင်ရာဖွဲ့စည်းတွေအများအပြားအနောက်နိုင်ငံအစိုးရတွေကပြစ်တင်ဝေဖန်ကြပြီးပြန်လွှတ်ပေးဖို့တောင်းဆိုထားကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်ကတော့သူတို့ကိုတည်ထောင်တွေမှုလို့ထောင်ချတာမဟုတ်ဘဲဥပဒေချိုးဖောက်လို့သာပြစ်ဒဏ်ချတာဖြစ်တယ်လို့ပြောဆိုထားပါတယ
်။ရိုဟင်ဂျာတွေမြန်မာနိုင်ငံကိုလုံခြုံစိတ်ချစွာပြန်ပို့နိုင်ရင်ဘယ်လိုလုပ်အောင်မယ်ဆိုတာကိုနီးလန်းရှာဖို့အတွက်အခုကျင်းပမဲ့83ချိန်မြောက်ကုလသမဂ္ဂထရီနီလာကန်အတွင်းဝန်ကြီးများအဆင့်ဆွေးနွေးပွဲမှာတင်ပြမှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကေဟယ်လီကပြောကြားလိုက်ပါတယ်။
You know, we've got to figure out how we're going to bring the Rohingyas back to Burma in a way that's safe. I think that I have expressed my
Rohingya တွေမြန်မာနိုင်ငံကိုလုံခြုံစိတ်ချစွာဘယ်လိုပြန်ဖို့လုပ်နိုင်မယ်ဆိုတော့ကိုကျမတို့နီးလန်းရှာကြရမှာပါ Rohingya ပြဿနာအတွက်အစိုးရရဲ့ဆောင်ရွက်ချက်တွေဟာလုံလောက်မှုမရှိဘူးလို့ကျမရဲ့အမြင်ကိုပြောခဲ့ပြီးဖြစ်ပါတယ်စစ်တပ်ကလည်းသူတို့မှာတာဝန်ရှိတယ်ဆိုတော့ကိုလက်ခံမယ်လို့ကျမမထင်ပါဘူးသတင်းတောက်တွေကိုဖမ်းဆီးထောင်ချခဲ့တယ်ဆိုတဲ့ကိစ္စကိုလည်းဒေါန်ဆန်းစုကြည်ကမူအဖြစ်လက်ခံထားတာကလည်းတကယ့်ပြဿနာပါဒါကြောင့်ကျမတို့မှာလုံလုံးဆယ်မှာတော့မြန်မာနိုင်ငံနဲ့ဆက်သွယ်မှုဆိုင်ရာပြဿနာရှိနေပါတယ်သူတို့ပြောတာတွေကို ဘသူကမှနားမလည်တယ်လို့ကျမတို့ပြောတာတွေကိုလည်းသူတို့ကမကြားကြပါဘူးလို့တမ္မကြီးကပြောသွားတာပါအခုချင်းပါမယ်ကုလသမဂ္ဂထရီနီလာကမှအမေရိကန်ဘက်ကဦးစားပေးဆွေးနွေးမယ်အကြောင်းအရာတွေကိုချက်တပရီနီကသတင်းတောက်တွေကိုတမ္မကြီးဟယ်လီကပြောကြားခဲ့တာဖြစ်ပြီးအခုချိန်ကရိုညာအရေးကထိတ်တန့်အရေးတစ်ခုဖြစ်နေတယ်လို့ဆိုပါတယ်ဒါအပြင်ဗြိတိန်နိုင်ငံကကမကထလုပ်မယ်ဝင်းကြီးများအဆင့်ဆွေးနွေးပွဲကိုသူတက်အောင်မှာဖြစ်ကြောင်းနဲ့ဒီဆွေးနွေးပွဲဟာရိုညာရဲ့အခြေအနေနဲ့ဘာတွေလှုပ်ဆောင်ကြမယ်ဆိုတာကိုဆွေးနွေးမှာဖြစ်ကြောင်းလည်းပြောပါတယ်ဒီဆွေးနွေးပွဲကိုနိုင်ငံတကာကကုလသမဂ္ဂဆိုင်ရာတခြားသံမတ်ကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါတယ
်မြန်မာနိုင်ငံကိုနှင်းကြလာရောက်သွားတဲ့ပြည်ထောင်နိုင်ငံသားရဲ့ဝန်ကြီးဂျယ်ရမီဟန်တ်ကဂျကန်ရေးနဲ့ပတ်သက်ပြီးဆိုးရွားရက်စက်တဲ့လူရဲ့ကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအရေးယူအပြစ်ပေးဖို့နဲ့အဲ့ဒီလိုဖြစ်မလာဘူးဆိုရင်နိုင်ငံကရာစုတရားခုံရုံး ICC မှာလွှဲပြောင်းစစ်ဆေးတာအပါအဝင်လုံဆောင်နိုင်တဲ့တခြားနည်းလမ်းတွေကိုရှာဖွေရမယ်လို့သူခီးစဉ်အဆုံးသတ်ဂျတာပရီနီမှာပြောသွားပါတယ်ဘူဒူးနေကမြန်မာနိုင်ငံကိုရောက်လာတဲ့မစ္စတာဟန်တ်ဟာဂျတာပရီနီတို့ကဂျကန်ပြည်နယ်မြောက်ပိုင်းကိုသွားပြီးဒေသခံမွတ်စလင်တွေနဲ့တွေ့ဆုံပါတယ်။အရင်နောက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်ခံရေးမြန်မာအစိုးရကလှုံ့ဆော်ထားတာတွေကိုကြည့်ရှုပါတယ်။ညနေပိုင်းမှာတော့နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးလူ့အခွင့်အရေးချိုးဖောက်မှုကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအရေးယူအပြစ်ပေးပြီးတာဝန်ခံမှုရှိအောင်လုပ်ဖို့ကိစ္စနဲ့ Rider သတင်းတောက်တွေကိုထောင်ထံချမှတ်ထားတဲ့ကိစ္စတွေကိုဆွေးနွေးပြောဆိုပါတယ်။ပြည်ထောင်စုကမြန်မာနိုင်ငံဆိုင်ရာသူတို့ရဲ့မူဝါဒကိုပြန်သုံးသပ်နေချိန်မှာဝန်ကြီး Hunt မြန်မာနိုင်ငံကိုလာရောက်တာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစည်းအဝေးထွက်ထားပြီးချိန် ICC မှာတင်ပြီးစစ်ဆေးဖို့ပြည်တွင်လွှတ်တော်အမတ်တရားကျော်ကတောင်းဆိုထားချိန်တွင်လည်းတိုက်ဆိုင်နေပါတယ်။ဒီအကြောင်းသတင်းလွှာကိုသတင်းတွင်ပြီးမှထုတ်လွှင့်မှုရှိပါတယ်ခင်ဗျာ
။ American Pierce နဲ့ Nebraska ပြည်နယ် Omaha မြို့ကဒုက္ခသည်တွေအတွက်ပေးထားတဲ့တိုက်ခန်းတွဲတွေဟာတန့်ရှင်းမှုမရှိဘဲအခြေအနေသိပ်ဆိုးနေတဲ့အတွက်အဲ့ဒီမှာနေတဲ့ဒုက္ခသည်900လောက်ကိုနေရာသစ်ပြောင်းနှံရေးလူမှုဝန်ဆောင်ရေးအဖွဲ့တွေကစူးစမ်းနေပါတယ်။ Omaha မြောက်ပိုင်းမှာရှိတဲ့တိုက်ခန်းတွဲတွေဟာဂျဘိုးတွေ၊တန်းတွေ၊ကြွက်တွေရှိနေတဲ့အပြင်ဓာတ်ငွေလိုင်းတွေပေါက်နေပြီးယောဂဖြစ်စေတဲ့မှိုတွေကတ်နေတယ်လို့တိုက်ခန်းတွေမှာနေထိုင်သူ100လောက်ကတိုင်တန်းတဲ့အတွက် Omaha အင်ယာစစ်ဆေးရာရှိတွေကချက်တပရီနေမှာ Rio Park တိုက်ခန်းတွဲတွေကိုဝင်ရောက်စစ်ဆေးခဲ့တာဖြစ်ပါတယ်။ဒီတိုက်ခန်းတွေမှာမြန်မာဒုက္ခသည်တွေနေထိုင်ကြပြီးသူတို့ဟာ Omaha ဒေသကအသားထုတ်ပိုးတဲ့ဆက်ယုံတွေမှာအလုပ်ဝင်လုပ်နေကြတာပါ။အခုလိုအင်ယာတွေစစ်ဆေးပေးတာဟာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆန်ရလှုပ်ဆောင်ပေးမှုတစ်ခုဖြစ်ကြောင်းစစ်ဆေးအရာရှိတွေကပြောပါတယ်။အဲ့ဒီမှာနေထိုင်သူတွေထဲမှာကလေးငယ်က185လောက်ရှိနေပါတယ်။တိုက်ခန်းနေသူတွေအတွက်အတီတကျနေနိုင်မဲ့နေရာစီစဉ်မပေးနိုင်တဲ့အချိန်ထိသူတို့ကိုခိတ္တနေနိုင်မဲ့စင်တာတွေစီရွှေ့ပြောင်းခိုင်းမှုရှိနေပါတယ်
။လာအိုနိုင်ငံကမဲခေါင်မြစ်ပေါ်မှာတည်ဆောက်မဲ့အငင်းပွားပွဲဆက်သစ်စီမံကိန်းကြောင့်တရားမှုဆိုင်ရာတရားဝင်စမ်းစစ်လေ့လာချက်ဟာအရင်စီမံကိန်းတစ်ခုကနေဒီစီတစ်ပိုင်းအပြင်တိုက်ရိုက်ကော်ပီကူးယူထားတာဖြစ်တယ်လို့ညွန်မောင်းအဖွဲ့တစ်ဖွဲ့ကထောက်ပြလိုက်ပါတယ်။ဒီအဖွဲ့ဟာမဲခေါင်မြစ်ကိုကာကွယ်ဖို့အတွက်လှုပ်ရှားလှုပ်ဆောင်နေတဲ့အဖွဲ့ပါ။အဲဒီလေ့လာချက်နဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်မဲခေါင်မြစ်ကော်မရှင် MRC အဖွဲ့ဝင်နိုင်ငံတွေလာအိုနိုင်ငံဗျင်ချင်းမြို့တော်မှာဂျာတာပရီနီကတွေ့ဆုံဆွေးနွေးကြခြင်းပါပဲ။ဒီဆွဆွဲချက်ထွက်လာတာပါ။လေ့လာချက်ကဏ္ဍအများစုကို2015ခုနှစ်ကလုပ်တဲ့ Pak Ban အစီရင်ခံစာကနေတိုက်ရိုက်ကော်ပီယူထားတာလို့ Save the မဲခေါင်အဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှာဆွဆွဲထားပါတယ်။ Pak Ban အစီရင်ခံစာဟာတခြားစီမံကိန်းတခုအတွက်ပြုစုရေးသားထားတာဖြစ်ပြီးတိကျမှုမရှိတဲ့အစီရင်ခံစာအဖြစ်မဲခေါင်မြစ်ကော်မရှင်ရဲ့သုံးသပ်ချက်ကနေတွေ့ထားပါဗျာခင်ဗျာ Direct from Washington The
Voice of America The VOA မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒုက္ခမျိုးသက်တို့ပြောပြခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတရားဥပဒေနဲ့အညီရေးယူဖို့မလုပ်နိုင်ဘူးဆိုရင်နိုင်ငံတကာရာဇဝတ်မှုခုံရုံး ICC ကိုလွှဲပြောင်းတာအပါအဝင်လှုပ်ဆောင်နိုင်မယ့်တခြားနည်းလမ်းတွေကိုရှာဖွေရလိမ့်မယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ရိုက်တာသတင်းတော်နှစ်ယောက်ထောင်ချခံရတဲ့ကိစ္စကိုလည်းဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဒီမှာပြောဆိုခဲ့တယ်လို့ဝန်ကြီးဂျယ်ရမီဟန်ကပြောပါတယ်အကြောင်းစုံကိုကိုကျော်ကျော်သိန်းကပြောပြပါလိမ့်မယ်ခင်ဗျာ
နှစ်ယောက်ကြာခီးစဉ်နဲ့မြန်မာနိုင်ငံကိုလာရောက်သွားတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန်ဟာဂျာတာပရီနီကရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးတာပါရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘယ်လိုတပ်ဖြတ်မှုမျိုးအတွက်မဆိုလက်နက်ကင်တပ်ဖွဲ့တွေအနေနဲ့တာဝန်ခံမှုရှိစေရေးအရေးကြီးတယ်ဆိုတာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံချိန်အတွင်းပြောဆိုခဲ့တယ်လို့ဝန်ကြီးဂျယ်ရမီဟန့်ကပြောပါတယ
် Well, I just talked to her about the importance of speaking out for due process and for justice but we should remember that
တရားဥပဒေနဲ့အညီလှုပ်ဆောင်ရေးနဲ့တရားမျှတမှုရှိရေးဖွင့်ထုတ်ပြောဆိုဖို့အရေးကြီးတယ်ဆိုတာသူကကျွန်တော်ပြောခဲ့ပါတယ်။ဒါပေမဲ့ဒီနိုင်ငံမှာစစ်တပ်ကိုသူထိန်းချုပ်ထားတာမဟုတ်ဘူးဆိုတာကျွန်တော်တို့အမှတ်ရသင့်ပါတယ်။ကျွန်တော်တို့တွေ့ကြပေမဲ့ကျွန်တော်တို့နဲ့တွေ့ဖို့ပြင်ဆင်မထားဘူးဆိုပြီးတော့မဆုံးခဲ့ရတာကတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါ။သူကတော့တွေ့ခဲ့ရရင်ကျွန်တော်ပြောမှာကဘ ဘယ်လိုတပ်ဖြတ်မှုမျိုးမဆိုကျူးလွန်သူတွေကိုအရေးယူဖို့တိတ်ကိုအရေးကြီးတယ်တရားဥပဒေနဲ့အညီဖြစ်ရမယ်ဒီလိုဖြစ်လာမလားဆိုတာကဘာကစောင့်ကြည့်နေတယ်ဆိုတာပါပဲဒီလိုဖြစ်မလားဆိုရင်တော့ဥပဒေနဲ့အညီလှုပ်ဆောင်ခြင်းမရှိတဲ့အတွက်သူတာဝန်ခံရပါလိမ့်မယ
်ဝင်းကြီးဟန်ကမြန်မာနိုင်ငံမှာတာဝန်ခံမှုနဲ့တရားဥပဒေနဲ့အညီလှုပ်ဆောင်ချက်ဖြစ်မလာဘူးဆိုရင် ICC ကိုလွှဲပြောင်းတာအပါအဝင်နီလန်အားလုံးကိုနိုင်ငံတကာအတိုင်းဝိုင်းနေနဲ့ရှာဖွေဖို့လိုအပ်ပါတယ် ICC ကိုလွှဲဖို့ကလုံခြုံရေးကောင်စီရဲ့ထောက်ခံမှုလိုပြီးဖြစ်ချင်မှဖြစ်လာမှာပါအဲဒီလိုဆိုရင်တခြားနီလန်တွေကိုလည်းကျွန်တော်တို့ရှာဖွေဖို့လိုပါတယ်လို့သူရဲ့ Twitter စာမျက်နှာမှာရေးထားပါတယ်မြန်မာစစ်တပ်ဟာလူမျိုးတုံးသုံးသင်ရှင်းလင်းဖို့ရွယ်ချက်နဲ့ရိုဟင်ဂျာတွေကိုအများအပြားတပ်ဖြတ်တာနဲ့လူစုလူဝေးနဲ့မရင်းကျင်တာတွေလုပ်ခဲ့တယ်လို့လူ့အခွင့်အရေးကောင်စီကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကပြီးခဲ့တဲ့လမှာပဲပြောထားပါတယ်အဲဒီအတွက်တမတော်ကာကွယ်ရေးဦးစီးချုပ်နဲ့ဗိုလ်ချုပ်ကြီး၅ဦးကိုနိုင်ငံတကာဥပဒေအရအရေးယူသင့်တယ်လို့လည်းဆိုထားတာပါကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာဟာတိတ်ကိုအားကောင်းခိုင်မာလွန်းနေလို့ဝန်ကြီးဟန့်ကပြောပါတယ
် It does look highly possible that the Tapador the Burmese armycommitted some appalling atrocities
and that's why the hatte ko soya yeset de julun mu ri lout thar de so da phit nain ji tait mya de poun shi ba de da chang le ba phit khe de so da ko jano twei ya bu yakhan pin de ko jano ko dai twa chin khe da ba aku let shi ma phit mne lout wa ma ga soya de lout ya julun su ri ko taya u ri ne a nyi sit se si yin mu phit ba de
yakhan pin ne ma lu mya pya ko tat phet de phit ya ko a the sei song san tin lai de Riders တရင်တော်နှစ်ယောက်ကိုဖမ်းဆီးထောင်ချခဲ့တဲ့ပေါ်သူ့အနေနဲ့အလွန်မင်းစိုးရိမ်နေလို့လဲဝန်ကြီးဟန့်ကပြောပါတယ
် This is something that has caused us enormous concern the British MC here attended most of the trial
we are supporters and believers in freedom of press ဒီက British တန်ယုံဟာတရားစစ်ဆေးမှုအများစုကိုတက်ရောက်ခဲ့ပါတယ်ကျွန်တော်တို့ဟာတကဘာလုံးမှာတရင်တော်လက်ခွင့်အတွက်ထောက်ခံသူတွေအဲ့ဒီပေါ်ယုံကြည်သူတွေဖြစ်ပါတယ်ဒီမှုမှာတရားဥပဒေနဲ့ညီလှုပ်ဆောင်တာမျိုးမရှိခဲ့ဘူးဆိုတော့ကျွန်တော်တို့ရဲ့စိုးရိမ်ချက်တွေကိုဒေါန်ဆန်းစုကြည်ကိုကျွန်တော်ပြောပါတယ်။သူကဒီပေါ်မှာသူဆန်းစစ်မယ်လို့ပြောပါတယ်
။ဗြိတိနိုင်ငံသားရဲ့ဝန်ကြီးဂျယ်ရမီဟန့်ဟာဂျသာဗရီနေ့ရခိုင်ပြည်နယ်ခီးစဉ်တွင်မွတ်စလင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်ကမွတ်စလင်တွေကိုဗြိတိနိုင်ငံအပါအဝင်နိုင်ငံတကာကရိုဟင်ဂျာလို့ခေါ်ဆိုပြီးမြန်မာနိုင်ငံတွင်မှာတော့အစိုးရကအဲ့ဒီအခေါ်အဝေါ်ကိုအတိမတ်မပြုသလိုလူလူကြားမှာလည်းအခြေအတင်အငင်းပွားစရာဖြစ်နေတာပါ။မြန်မာနိုင်ငံရဲ့အခြေအနေဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်မှုတစ်ခုဖြစ်နိုင်ပွဲရှိတယ်လို့လူမျိုးတုံးတုတ်တင်ရှင်းလင်းမှုဒါစီရေးဆန်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အာဒမန်ဒီယန်ကဟိုဒူးနေမှာပြောထားပါဗျာခင်ဗျာ
ဒါကတော့ဗြိတိန်နိုင်ငံသားကြီးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်ကြောင်းကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်ခုဆက်လက်ပြီးတော့တင်ပြချင်တာကတော့တရုတ်မြန်မာနယ်စပ်ကအခြေအနေပါတရုတ်မြန်မာနယ်စပ်မူဆက်ခရိုင်ပန်ဆိုင်မြို့နယ်ထဲမှာစက်တင်ဘာလ19ရက်နေ့ကတရုတ်နိုင်ငံသားတချို့ဆက်ရန်ရရီနဲ့မြေရီတူဖော်ကွန်ကရစ်ချန်စီယူကာယနာတွေလှုပ်ဆောင်ခဲ့ပြီးတော့မြန်မာအာဏာပိုင်တွေဘက်ကနေပြီးတော့တရုတ်နိုင်ငံပြည်ပရေးရာတာဝန်ရှိသူတွေထံကိုကန့်ကွက်လွှာပေးပို့ခဲ့တာကြောင့်စက်တင်ဘာလ20ရက်မနေ့ပိုင်းမှာချန်စီယူကာယနာကိုရပ်ဆိုင်းလိုက်ပါတယ်ဒီကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
ချန်စီယူကိုကာယန်တဲ့နေရာကတရုတ်မြန်မာနှစ်နိုင်ငံတပ်မတ်ထားရဲ့နေဆက်စီမီရဲ့အတွင်းဘက်ကိုမီတာ50လောက်ကျော်ပြီးဝင်ရောက်လာတာဖြစ်ပြီးတရုတ်ဘက်ခြမ်းနယ်စပ်တက်လျှောက်မှာငါးမွေးမြူရီလုပ်ငန်းရှိပြီးမြန်မာဘက်ခြမ်းမှာတော့စိုက်ပျိုးရေးလုပ်ငန်းနဲ့ဒုက္ခသည်စခန်းတွေလည်းရှိပါတယ်မြန်မာဘက်ကအုတ်ချုပ်ရီတောင်ရှိသူတွေကကန့်ကွက်လိုက်ပြီးတရုတ်ဘက်ကချန်စီယိုကာယန်နေရာကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်ဒီလိုချန်စီယိုကာယန်နေရာနဲ့ပတ်သက်ပြီးအကြောင်းဆုံးကိုမသိရသေးဘူးလို့မိုးဆက်ခရိုင်ရဲ့အုတ်ချုပ်ရီမူဦးဆိုင်စိုးတန်းကအခုလိုပြောပါတယ
်ကျွန်တော်ခန့်မှန်းတာကတော့ဒီတကယ်အာဏာပိုင်အဖွဲ့ကတော့လုံးမယ်လို့တော့မြင်ဆပါဘူးကျွန်တော်ခန့်မှန်းတာပေါ့နော်ဒါတော့တိကျခြင်းမှတိကျပါပေါ့ဒီမျိုးချင်းမှုတော့ကျွန်တော်တို့တွားပြီးတော့မှဟိုအဲ့ဒါလေးကိုမြင်ပြီးအခြေအနေတွေချာလေးကိုတွားပြီးပြန်ကြည့်ခိုင်းပါတယ်နောက်သက်ဆိုင်ရာEBS တို့ဘာလို့လဲတကယ်ကြော်သလားနည်းနည်းကြော်သလားပြီးကြလေးကိုကျွန်တော်တို့ပြန်တိုင်းခိုင်းပြီးတော့မှဟောပါဖြစ်ပါတယ်ကျွန်တော်အနေနဲ့လည်းဟိုဘက်ကိုဒီဘက်ကြီးရတို့ကန့်ကွက်လွှာတွေဘာတွေပို့ထားလဲအကုန်လုံးလုတ်ထားတော့သူတို့ဘက်ကလည်းရက်တော့ရက်ဆိုင်သွားတာပေါ့နော်အကြောင်းရင်းကတော့အတိအကျတော့ကျွန်တော်တို့မသိနိုင်ဘူးကြာကျွန်တော်စီမှာလည်းအစီရင်ခံစာ report ကပြန်ရောက်မလာသေးလို့ပါကျွန်တော်အဲ့လောက်ပဲပြောလို့ရလို့ပါဗျာ
ပန်ဆိုင်မြို့နယ်ကဖိုင်ကောင်းကျေးရွာမှာဒေသခံ900ကျော်ရှိပြီးအရင်ကလည်းမကြာခဏဆိုသလိုတရုတ်ဒေသခံတွေနဲ့နေဆက်မြေပိုင်ဆိုင်မှုပြဿနာတွေဖြစ်ပွားခဲ့ပူပါတယ်
ရရှိနေပြမြန်မာနိုင်ငံရဲ့လူခွင့်မှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့အချိန်ဒီ တရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရပ်တန့်နေပြီဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်ဒီပေါ်မှာသရရှင်တွေကရောဘလူးယူဆကြပါလဲဒီမိုကရေစီအကူပြောင်းကာလနိုင်ငံရေးနဲ့လူခွင့်ရေးလက်ရှိအခြေအနေသုံးသပ်မှုတွေကိုလာမယ့်စနေညပိုင်းဒဲအလီလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်းများလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြဖို့ထားမယ်ဆိုရင်ဒဲအလီလိုင်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မြန်ကြမယ်သတင်းရှင်တွေကိုကြည့်ကြပါရစေခင
်ဗျာ။စနေညတရက်လီလိုက်မှာပါဝင်ဆွေးနွေးလိုသူတွေအတန်လွှင့်ကြိမ်မတက်ခင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့အသိပေးအပ်ပါရစေခင်ဗျာ။အခုတော့နိုင်ငံတကာသတင်းတွေဘက်ကိုလှည့်ပါမယ်။တောင်ထဲမြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့တတိယကြိမ်တွေ့ဆုံမှုကနေနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုရှေ့ရှုတဲ့အပြုသဘောဆောင်တဲ့ခြေလှမ်းနေမြင်ရတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုဘလို့အောင်မြင်အောင်လုပ်ဆောင်မလဲဆိုတဲ့အသေးစိတ်လုပ်ငန်းစဉ်တွေကိုအခုချိန်ထိအသေးချာမသိရသေးတာကြောင့်အခြေအနေတွေကရှင်းရှင်းလင်းလင်းမရှိသေးဘူးလို့လည်းကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ဒီကြောင့် VOA သတင်းတောက်တီမီလာဆိုမျိုးတော်ကနေသတင်းပေးပို့ထားတာကိုကိုကျော်အောင်လင်းပြောပြပါလိမ့်မယ်ခင်ဗျာ
တောင်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့တတိယအကြိမ်မြောက်ထိပ်သီးတွေ့ဆုံမှုမှာသဘောတူညီမှုတွေတန်းစီပြီးတော့ထွက်လာခဲ့ပါတယ်ဒီသဘောတူညီမှုတွေကတော့ကိုရီးယားကျွမ်းဆွဲဟာနျူကလ িয়ার လက်နက်ချင်းချောက်မှုတွေနဲ့နျူကလ িয়ার လက်နက်တွေမရှိတဲ့နယ်မြေဖြစ်လာရေးကိုဥတီတဲ့သဘောတူညီချက်တွေပါပဲလို့ဆိုပါတယ်မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ရဲ့တတိယအကြိမ်မြောက်ထိပ်သီးတွေ့ဆုံမှုကိုမြောက်ကိုရီးယားရဲ့ပျုံယမ်းမြို့တော်မှာကျင်းပခဲ့တာပါဒီတစ်ခေါက်တွေ့ဆုံမှုက3ရက်ကြာပါတယ်မစ်ဆိုင်းဒုံးကျည်ထုတ်လုပ်မှုတွေမှာအဓိကကျတဲ့ဒုံးချမ်ရီမစ်ဆိုင်းစက်ရုံကိုဖျက်သိမ်းမှုမြောက်ကိုရီးယားကဆုံးဖြတ်ထားပါတယ်ဒီဖျက်သိမ်းမှုမှာနိုင်ငံတကာကလေ့လာသူတွေကိုပါတယောက်ဆယ်မှာဖြစ်ပါတယ်အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကိုလည်းမြောက်ကိုရီးယားကိုနောက်တစ်ကြိမ်လာရောက်ရေးဖိတ်ခေါ်ဖို့ကိုလည်းမြောက်ကိုရီးယားဘက်ကစီစဉ်နေပါတယ်လာမယ့်ပတ်တွင်းနယူးယောက်မြို့မှာကျင်းပမယ့်ကုလသမဂ္ဂထွေထွေညီလာခံမှာမြောက်ကိုရီးယားနိုင်ငံသားဝင်ကြီးရီယုံဟိုနဲ့ဝန်ကြီးပွန်ပီယိုတို့တွေ့ဆုံမှုရှိပြီးတော့အဲ့ဒီမှာမြောက်ကိုရီးယားကိုလာဖို့ဖိတ်ခေါ်ပါလိမ့်မယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့ရည်ရွယ်ချက်ကတော့မြောက်ကိုရီးယားနဲ့အမေရိကန်ကြားဆက်ဆံရေးကိုပြန်ပြီးတော့ကောင်းမွန်စေချင်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကိုရီးယားခေါင်းဆောင်နှုတ်ဦးတွေ့ဆုံမှုကနေကြီးမားတဲ့တိုးတက်မှုရခဲ့တယ်လို့ဆိုပါတယ်။ကိုရီးယားကျွန်းဆွယ်ပေါ်ကတန်း80သောပြည်သူတွေအတွက်ဇာတိမြေအစ်တစ်ခုပြန်ပြီးတော့မွေးဖွားလာအောင်အတူဖန်တီးကြဖို့တောင်နဲ့မြောက်ခေါင်းဆောင်နှုတ်ဦးကဆက်ပြီးတော့လှုပ်ဆောင်သွားခြင်းနေကြပါတယ်လို့သမရမွန်ကပြောပါတယ
်ဘက်တူရဆိုဟလကကြီ
းမြောက်ကိုရီးယားရဲ့ဘက်တူတောင်တန်းကနေတောင်ကိုရီးယားရဲ့ဟလာတောင်တန်းအထိဒီတောင်တန်းနှစ်ခုကြားတည်ဆင်းနေတယ်ကျွန်တော်တို့ရဲ့လှပတဲ့မြစ်တွေတောင်တွေနဲ့ကုန်းမြေတွေပါနျူကလ িয়ার ချင်းကြောင်းမှုတွေနျူကလ িয়ার လက်နက်တွေကင်းစင်ပြီးငင်းညာတဲ့နေမြေဖြစ်အောင်လှုပ်ဆောင်ရင်းနဲ့ဒီငင်းညာမှုကိုအနာဂတ်မျိုးဆက်အထိလက်ဆင့်ကမ်းဖို့ကျွန်တော်တို့ကတိပြုခဲ့ကြပါတယ်
သမ္မတမွန်ကကိုရီးယားကျွန်းဆွယ်ဆိုင်ရာကိစ္စမှာကောင်းကောင်းမွန်မွန်လှုပ်ဆောင်နိုင်ခဲ့တဲ့ဆိုပေမဲ့နျူကလ িয়ার ဖြတ်သိမ်းရေးနဲ့ပတ်သက်လို့တော့လုံခြုံရေးအရခိုင်မာတဲ့လုပ်ငန်းစဉ်တွေကိုချမှတ်လှုပ်ဆောင်ရေးကိုတော့သူမလုပ်နိုင်ခဲ့ဘူးလို့ Washington DC ခြေစိုက် Heritage Foundation က Bruce Clanger က VOA ကိုပြောပါတယ
် Pyongyang Bush is highly conditional
ပြုံရမ်းမှာလှုပ်ခဲ့တဲ့တွေးဆုံဆွေးနွေးမှုကတော့အတော်ထူးခြားတဲ့အခြေအနေတစ်ရပ်ပါအမေရိကန်ကိုဘာလို့ပါဆိုတာမျိုးတော့ထုတ်မပြောပေမဲ့လှုပ်တဲ့နာတွေကိုအရင်လှုပ်ဖို့ပြောတဲ့သဘောပါအမေရိကန်နဲ့ဆက်ဆံရေးပိုကောင်းလာအောင်လှုပ်ပြီးကမှနျူကလ িয়ার ဖြတ်သိမ်းရေးကိစ္စကိုလှုပ်မလို့လို့မလှုပ်ဘူးလို့လို့နဲ့မြောက်ကိုရီးယားကမရေမရာလှုပ်နေပါဗျ
။စင်ကာပူမှာသမ္မတထရမ့်နဲ့တွေ့ဆုံခဲ့တဲ့ထိပ်သီးဆွေးနွေးပွဲရဲ့ကြီးညာချက်အပေါ်မှာမြောက်ကိုရီးယားဘက်ကဘလို့တိုက်ရိုက်အဓိပ္ပာယ်ဖွင့်ဆိုရင်ကောင်းမလဲဆိုတာကိုစူးစမ်းနေတယ်လို့လဲ Bruce Clanger ကပြောပါတယ်။လေးလာသုံးသက်သူတချို့ကတော့မြောက်ကိုရီးယားဟာသူ့ရဲ့အရေးပါတဲ့နျူကလ িয়ার ဆက်ရုံတွေကိုမဖျက်ဆီးခင်အမေရိကန်စီကစစ်ပြေငြိမ်းချောင်းကြီးညာချက်ကိုလိုချင်နေတာလို့ခန့်မှန်းပါတယ်။ယွန်ဆိုင်တက်တို့ရဲ့ပမောက္ခဂျွန်ဒယ်လရီကတော့စင်ကာပူမှာချမှတ်ခဲ့တဲ့လုပ်ငန်းစဉ်နဲ့မြောက်ကိုရီးယားအမေရိကန်ဆက်ဆံရေးကိုပြောင်းဖို့လိုအပ်နေတယ်လို့ယုံကြည်နေတဲ့သမ္မတထရမ့်ကဒီကိစ္စမှာအဓိကကြားတယ်လို့မြင်ပါတယ
် Donald Trump is the president is the one who I think has a commitment
Donald Trump ကသမ္မတပါချမှတ်ထားတဲ့လုပ်ငန်းမူပေါင်းအတိုင်းရှေ့ကိုဆက်ပြီးလုပ်ဆောင်သွားဖို့ဆုံးဖြတ်ထားတယ်လို့ကျွန်တော်ထင်ပါတယ်ဒါကိုလုပ်ကြစို့လုပ်ငန်းစဉ်အတိုင်းဆက်ပြီးဖြစ်အောင်ကျွန်တော်လုပ်ချင်တယ်ဆိုတာမျိုးသမ္မတထရမ့်ကပြောနိုင်ပါတယ်
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့အခုချိန်ထိလှုပ်ဆောင်ပြချက်တွေကစစ်ပီးဆုံးချောင်းကြေညာရလောက်အောင်လှုပ်ထားနိုင်ခဲ့ပြီလားဆိုတာကတော့နိုင်ငံရေးအရအခုချိန်မှာမေးသင့်တဲ့မေးခွန်းတစ်ခုပါပဲလို့လဲပမော့ခ်ဂျွန်ဒယ်လရီကပြောပါတယ်
ကူကျော်အောင်လွင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာတို့ရရှိမှာခင်ဗျာဗြိတိန်နိုင်ငံဥရောပကတမကကနေနှုတ်ထွက်ရေးသဘောတူညီချက်ဒီအပါအဝင်အရေးကြီးတဲ့အချက်လက်တွေကိုဥရောပတမကခေါင်းဆောင်တွေဟာဩစတြီးယားနိုင်ငံဆလတ်ဘတ်မြို့မှာအလို့သဘောဆွေးနွေးနေကြပါတယ်ဗြိတိန်နိုင်ငံမှာလူကြိုက်နဲလာတဲ့ conservative အစိုးရနဲ့ညှိနှိုင်းနေရတာဖြစ်ပါတယ်ဒါအပြင်ဥရောပတမကအဖွဲ့ဝင်ဖြစ်တဲ့အဲလန်နိုင်ငံနဲ့ဗြိတိန်နိုင်ငံရဲ့တစည်းတူဒေသဖြစ်တဲ့မြောက်ပိုင်းအဲလန်တို့ကြားအနာဂတ်နယ်နိမိတ်ကိစ္စကလည်းဖြေရှင်းမရသေးနိုင်တဲ့ကိစ္စဖြစ်နေပါတယ် VOA သတင်းတောက်ဇလာတီကာဟော့သတင်းရဲ့သတင်းလွှာကိုဦးကျော်စန်းသားကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ပေါ်တူဂီမြောက်ပိုင်းဒေသဟာ Port Louis ခေါ်တဲ့ဝိုင်ဂျိုထွက်တဲ့ဒေသအဖြစ်ကြော်ကြားပါတယ်ကုန်းမြင့်ဒေသ6သွေးတဲ့မြေစီလွှာမှာတပြည့်စည်းထွက်မကောင်းလှပေမဲ့နေရောင်ခြည်ဝါတဲ့တောင်ဆောင်ကစပစ်တွေဟာအင်မတန်ချိုးပါတယ်ဝန်တောင်သူလူစီယာနိုမော်ဒရီကာပြောတာကိုနားထောင်ကြည့်ပ
ါ။ Evon Prostaki Nesterzia
Port wine is good because it's from here from this region.
Port wine ဟာဒီဒေသကထွက်တာဖြစ်လို့သိကောင်းတာပါ။ကျွန်တော်တို့ရဲ့ဒီနေရာကတောင်ပေါ်ဒေသဒါကြောင့်နည်းနည်းပဲထွက်ပါတယ်။ဒါပေမဲ့ quality ကတော့ထူးထူးခြားခြားကိုကောင်းပါတယ
်။ Britain ဟာ Port wine ချိုးဒုတိယအများဆုံးတင်သွင်းတဲ့နိုင်ငံဖြစ်ပါတယ်။ Britain EU ကထွက်ဖို့ရှိနေတဲ့အတွက်ကြောင့်နှစ်စဉ်ဒေါ်လာ50စသန်းတန်ဖိုးရှိရဲ့ဒီ port တင်စင်းတဲ့စီးပွားရေးလုပ်ငန်းထိခိုက်နိုင်ပါတယ်။ဥရောပသမဂ္ဂဥပဒေက port wine, champagne, parmesan နဲ့ feta cheese လို့ခေါ်တဲ့ဒင်ငယ်တို့လိုဒေသကိုဆွဲပြီးမှဲ့ထားတဲ့ကုန်စည်တွေရဲ့ဈေးနှုန်းကိုသူတို့အဖွဲ့အစည်းပြင်ပအတွက်မြှင့်တင်ထားတာဖြစ်ပါတယ်။ဒါဟာဗြိတိန်နိုင်ငံဥရောပသမဂ္ဂခွဲထွေးရေးအတွက်ညှိနှိုင်းရတာနှောင့်နှေးစေတဲ့ကိစ္စတရားဖြစ်နေပါတယ်။ Enrico Bernardino ဟာ London City တက္ကသိုလ်ကစီးပွားရေးပညာရှင်တူဖြစ်ပါတယ
် I don't think the Europeans will accept the EU
Europe
will accept
ကဖြစ်တဲ့ဒင်ငယ်တွေဒါမှမဟုတ်ရှမ်ပိန်းတို့ဝိုင်တို့ကိုအကာအကွယ်မပေးထားဘူးဆိုရင်ဥရောပသမဂ္ဂနဲ့ဥရောပတိုက်သားတွေလက်ခံလိမ့်မယ်လို့မထင်ပါဘူးပြီးတော့ဒီကိစ္စတွေကိုခေါင်းဆောင်တွေသာမက28နိုင်ငံလုံးရဲ့ပါလီမန်တွေကလက်ခံအတည်ပြုရမှာဖြစ်ပါတယ်ဖီတာတို့ပမ်မွန်ရှင်တို့လိုဒင်ငယ်တွေနဲ့ရှမ်ပိန်းတို့ဈေးနှုန်းတွေကိုအကာအကွယ်မပေးထားရင်ဂရိပါလီမန်အီတလီပါလီမန်ပြင်သစ်ပါလီမန်တို့ကဘယ်လက်ခံမှမလဲခက်ခဲပါတယ်အဲဒါကြောင့်ဒီကိစ္စအဆင်မပြေရင်ဗြိတိန်ခွဲထွက်ရေးကိစ္စအခက်ကြုံရပါလိမ့်မယ
်ဗြိတိန်ကတော့ဥရောပသမဂ္ဂထွက်ပြီးပိုဈေးပေါ်တဲ့ဝိုင်တွေကိုဩစတြေးလျနဲ့တောင်အာဖရိကတို့ကတင်သွင်းနိုင်ပါတယ်ဒါပေမဲ့နှစ်ဖက်ညှိနှိုင်းကြအောင်မှာဖြစ်ပါတယ်ဗြိတိန်နိုင်ငံကစူပါမားကတ်တစ်ခုဖြစ်တဲ့တက်ဆူဟာဆိုရင်လဲဂျာမနီပိုင်းအော်ဒီတို့လီဒါတို့နဲ့အပြိုင်ဈေးလျှော့ရောင်းတဲ့ဆိုင်တွေဖွင့်လှစ်ဖို့လုပ်နေပါတယ်။အဲဒီ Tesco ဈေးလျှော့ရောင်းတဲ့ဆိုင်တွေမှာဒေသထွက်အစားအစာတွေကိုအဓိကထားရောင်းချပြီး British Airlines Union Jack ကိုဆွဲပြီး Jack လို့သတ်မှတ်ပါလိမ့်မယ်။ Britain နိုင်ငံဝန်ကြီးချုပ် Theresa May ကတော့ Britain ဟာဥရောပသမဂ္ဂဈေးကွက်ထဲမှာကုန်စည်ကူးသန်းရေးတစ်ခုထိအတွက်ပဲဆက်လက်နေမယ်ဆိုတဲ့သူ့ရဲ့နောက်ဆုံးအဆိုပြုချက်ကိုဥရောပသမဂ္ဂခေါင်းဆောင်တွေနဲ့ညှိနှိုင်းနေပါလေ
။ It's the only credible and negotiable plan on the table that delivers
ဒီစီစီဟာစိတ်ချရပြီးတော့ညှိနှိုင်းလို့ရနိုင်တဲ့တခုတည်းသောအစီအစဉ်မှာမြောက်ပိုင်းအာရလန်မှာတင်းကျပ်တဲ့နေကြမထရှိဘူး။ပြီးတော့ဗြိတိန်လူထုရဲ့ဆန္ဒမဲ့အတိုင်းလိုက်နာတာလည်းဖြစ်ပါတယ
်။ဒါပေမဲ့သူ့ရဲ့အစီအစဉ်ကိုဘယ်ပေါင်းစုံကဝေဖန်နေကြတာပါ။တစ်ဖက်ကလည်းဥရောပသမဂ္ဂနဲ့အဆက်ပြတ်လွန်းတယ်လို့ဆိုကြသလိုကြံတစ်ဖက်ကလည်းဥရောပသမဂ္ဂနဲ့ပြပြသားသားလမ်းခွဲခြင်းမဟုတ်ဘူးလို့ဆိုကြပါတယ်။ဥရောပသမဂ္ဂတွေကဥရောပတိုက်ပွဲတွေကလည်းထရီဇာမေးရဲ့အကြံစီဟာဥရောပသမဂ္ဂစီကအခွင့်အရေးတော့ဆက်ယူခြင်းနဲ့သမဂ္ဂအဖွဲ့ရဲ့တာဝန်ကိုတော့မယူခြင်းဘူးလို့ဝေဖန်နေကြကြောင်းပါခင်ဗျာ
။ဦးကျော်စန္ဒာဖြစ်ပါတယ်ခင်ဗျာ။ VOA American တန်ကတောက်ကြနေမနေ့ဖက်အစီအစဉ်တွေကို9နာရီအထိဆက်လက်ပြီးတော့အတန်လှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါ VOE ကိုဝေဖန်အကြံပြုလို့ရဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOE မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီဝယ်ရှိပါပြီ။ VOA ကတောက်ကြနေမနေ့ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေတဲ့မီတာလှိုင်းနေပြင်လှိုင်းလက်မီတာ190 kHz 1505ဝါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာမနေ့ကအင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
အဲဒီလိုကြည့်တဲ့ဒီကလည်းအဲ့လိုစီးပွားရေးတွေကိုကျွန်တော်လက်သက်သမီးသူ့ဦးဒီပဲနဲ့ထီထီရောက်ပေါ့တကြွန်းနဲ့လည်းဆောင်ဝင်ရှိမှသွားပြပြီးတော့ထီထီရောက်နဲ့
ဒါကတော့ကျမ်းမာရေးကဏ္ဍမှာအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်။အခုရင်းဆုံးတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ။အမေရိကန်ဣဒီယန်အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ
်။ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
Tip of the Iceberg
ဖြစ်ပါတယ်။ဆာလုံပေါင်းက TIP tip ကထိပ်ဖြာ OF of ကရဲ့ THE the ICEBERG iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးကြီးဆိုတော့သခိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးရဲ့ထိပ်ဖြာပေါ့ကမ္ဘာရဲ့အေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေကဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic စကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာဗြိတိသျှဇင်ခံသင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုချီးပူးကြမှာပါ။အဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်မှာပဲ။ရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစာပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်။ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိသေး။ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်။ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအရာမှပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမည်သဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်ပါ
။ The issue of the minister's corruption is just the tip of the iceberg.Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမည်သဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်။ဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဘယ်လိုပြောမလဲ
Tip of the iceberg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်စီဂျူယောဂာနဲ့ပတ်သက်ပြီးတော့တည်ဆုံးရမှုကာကွယ်ရေးအပိုင်းသုံးကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာစီဂျိုနဲ့ပတ်သက်တဲ့ယောဂါတွေဖြစ်နှုံတည်နှုံများနေရတဲ့အကြောင်းရင်းတွေထဲမှာကျွမ်းကျင်သူတွေနဲ့မပြဘဲဆေးမီးတို့ကြိတ်တောက်ပြီးတော့နောက်ကျမှဆေးရုံရောက်လာတာလဲပါတယ်လို့စီဂျိုအထူးကူတွေကသတိပေးနေကြပါတယ်။ကျွမ်းကျင်သူဆရာဝန်နဲ့ပြပြီးတော့ထိထိရောက်ရောက်ကုတာအပြင်လူနာတွေလူနာမိသားစုတွေအနေနဲ့နောက်ထပ်ဘာတွေလုပ်ဖို့တည်ထားဖို့လိုပါသလဲဒီအကြောင်းကိုမြန်မာနိုင်ငံစီဂျိုသွေးဂျိုယောဂါအသင်းဥက္ကဋ္ဌစီဂျိုအထူးကူဆရာဝန်ကြီးဂုံဒူးဆောင်ပမောက္ခဒေါက်တာတင့်ဆွေလက်ကိုခုဝေးမင်းကမေးမြန်းတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
ဟုတ်ကဲ့စီဂျိုသွေးဂျိုထုကုဆရာဝန်ကြီးဂုံဒုဆောင်ပမခဒေါက်တာဦးတင်ဆက်လက်ခင်ဗျာကျွန်တော်တို့ဒီစီဂျိုယောဂါကြောင့်မြန်မာနိုင်ငံမှာသိဆမှုများနေရတဲ့ကိစ္စအတွက်ကျွန်တော်တို့ဆွေးနွေးတဲ့အခါမှာပြီးခဲ့တဲ့အပတ်တည်းကတော့ဒီဖြစ်နှုန်းနောက်တစ်ခါကျတော့ဒီသိဆမှုရှော့ချရေးအတွက်ကာကွယ်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်ဆရာကြီးဒီတစ်ခေါက်တော့ဒီလူနာဘက်ကလှုပ်ဆောင်တဲ့တည်တင်တိုက်တဲ့အရေးကြီးတဲ့အချက်လက်တွေနဲ့နောက်ဆုံးဒီအဓိကသိဆနေရတဲ့အခြေအနေတွေကိုဒီနောက်ဆက်တဲ့ယောဂါတွေနဲ့ပါနော်တွဲပြီးတော့ရှင်းပြမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဒီလူနာဘက်ကအဓိကအရေးကြီးတဲ့အချက်တွေနောက်ထပ်သိဖို့ဆိုရင်ဘာတွေရှိအောင်လဲဆရာ
ကြီးလူနာတွေမသာဘူးပေါ့လူနာရဲ့ဆွေးနွေးတာကြီးနေရဆရာအိမ်မှာလူနာတယောက်ရှိတယ်ဆိုရင်အဲ့ဒါကမျိုးလိုက်တဲ့ယောဂါတို့ပြီးသားပြီးရင်ကျန်တဲ့မိသားစုမှာလည်းဒီကြီးကိုဖြစ်နိုင်ရဲ့အသက်အရွယ်မှာရှိမရှိဘူးအများအားပေါ်ထုတ်ပြောဖို့စတဲ့စတဲ့လို့လုပ်မယ်။စီဂျိုရှိတဲ့ဒီရီယာလည်းစီဂျိုရှိပြီလို့ပြောတဲ့ချိန်မှာစီမီတူမျိုးနဲ့လက်တယ်မဆန်းနေနဲ့။ဟိုကျွန်တော်ရှိမှာပြဿနာပဲရွက်ကောင်းတယ်။နော်ဘာအစီအကောင်းတယ်မဟုတ်ဆိုကြတော့မကျေပဲကောင်းတယ်လို့ခွေးလျီအသီးစီးကကောင်းတယ်သာဒီရီယာဒါလေးပဲနော်ကျွန်တော်မောဂရီစီကောင်းတယ်အဲ့လိုပဲအဲ့ဒါလေးလိုကြည့်တော့ခွေးတွေကထီရောက်ဘူး။အဲ့ဒီရီယာလေးတော့ကျွန်တော်ရှိရတဲ့ချိန်ကျတော့လွန်ကျွန်းနေယောဂါတွေဖြစ်နေတဲ့ဒီရီယာရောက်တယ်။အဲ့တော့စီဂျိုရှိတဲ့ဒီရီယာလည်းအဲ့လိုစီမီတွေကိုကျွန်တော်လက်သက်သမီးသူတွေပဲနဲ့ထိထိရောက်ပေါ့တကြားနာလို့ဆောင်ဝင်ရှိမှာသွားပြပြီးတော့ထိထိရောက်နဲ့မှန်မှန်ကန်ကန်ကုသမှုခံလို့တူတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရော
အဲပြီးတဲ့ခါကျတော့လေစီဝါများကိုရေရှည်ဆွဲတောက်ပြီးတော့အများနဲ့မှန်မှန်ဆွဲတောက်မှဖြစ်တဲ့ကြောင့်မို့တလားတော့နလားတော့မစီရပြလို့မရအောင်အများနဲ့မှန်မှန်တောက်ပြီးလို့တူတယ်ပေါ့အဲ့ဒါပြီးတဲ့ခါကျစီတောက်နေရမှမရဘူးသူကကျတော့ကျမ်းမင်းကြီးကြီးအောင်နေထိုင်နေမှုဆိုရင်ကျွန်တော်ကြရတဲ့ဒီရည်ရည်များစားတဲ့ကိစ္စကျွန်တော်ထမင်းကြီးလျှော့စားတဲ့ကိစ္စအစီအစီလျှော့စားတဲ့ကိစ္စနောက်ပြီးကြတဲ့အငန်းကြီးလျှော့စားတဲ့ကိစ္စဒီရည်ပြီးတော့လိုက်နာဖို့လုပ်တယ်ကိုလည်းလျှံလျှံဟိုတနည်းကိုလည်းဆိုမိနစ်30အတူတူနဲ့စိတ်တောက်ခြင်းရက်တောက်ခြင်းတွေကိုကျွန်တော်ရှောင်ကြဉ်မှုလုပ်မယ်ဒါဖြစ်တဲ့ဒီရည်ရပေါ့အဓိကတော့တကြနာလည်းဆံဝင်နေနဲ့မှန်ကန်ကန်စိတ်မင်းကြီးပေါ့ပြတာပြီးတော့ကုသမှုခံယူနေရင်တော့ဒီယောဂဖြစ်တော်များလေကျွန်တော်ယောဂရဲ့နောက်ဆက်တဲ့ယောဂဖြစ်ပေါ်မှုနေမယ်အဲနောက်ဆက်တဲ့ယောဂကြောင့်ဒီလိုမျိုးကြီးနေမယ်တိကျကြီးနေမယ
်ဟုတ်ကဲ့ဆရာတကယ်လို့ဒီကာကွယ်တဲ့ဂျာတဲ့ကကုသတဲ့ဂျာတဲ့ကကံမကောင်းလို့ပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှင်လည်းမကာကွယ်မိခဲ့လို့ပေါ့နောက်ဆက်တဲ့ယောဂတွေဖြစ်လာပြီဆိုရင်ရောဆရာကြီးဒီတိဆုံးမှုအဆင့်မရောက်အောင်ကာကွယ်နေတဲ့အနေထားရှိသေးလား
ကျွန်တော်ကအဲ့လိုပေါ့စီယိုယောဂရှိတယ်ဒါပေမဲ့စသည်တဲ့ချိန်ကျဒီယောဂကြီးရှိနေပြီပေါ့အဲ့ဒီဒီတွေစီဗီယာကူပြီးတော့နောက်ဆက်တဲ့ယောဂတွေရရင်ပြောအချိန်မတန်ခင်ဆိုဒီဇုန်ရင်ပရီမချူအတက်ပေါ့။နောက်ပြီးလူစုမျိုးဖြစ်ချင်းမှာမျက်စိကြွားတဲ့ခြေတော်ကိုကျင်းဒါလေးလက်ကဆိုလို့ရတယ်။အဲ့တော့ partial prevention လို့ခေါ်တာပေါ့။အဲ့ဒီ partial prevention လို့ပြောတော့စီယိုဖြစ်တဲ့သူတွေကစီယိုတစ်ခုတည်းမဟုတ်ပဲနဲ့စီယိုတူတူတူမကဘူးနဲ့ဆိုတော့ပြောတဲ့မျက်စိနှလုံးကြောက်ကတ်တွေကိုယောဂဖြစ်မှုရှိကိုစောစီးတဲ့တူတူပြီးတော့ပုံမှန်ပေါ်ထုတ်စစ်ဆေးနေလို့။အဲရှိပြီဆိုရင်လည်းအဲ့ဒါကိုဆရာဝန်တွေနဲ့ဒီချပီးရပြတာပြီးတော့ကူတာခံယူလို့နဲ့ဆရာပြဟိုမီလိုဇူမီလိုနဲ့တောက်တဲ့ဒီသိမီလိုတော့လည်းကျွန်တော်တို့တွေ့နေတာတော့နော်များသဖြင့်တော့ဒီရအမှုစေးလေးကောင်းလို့ဆိုပြီးတော့အားဟိုရေလေးပြုတ်သွားလိုက်ပါတော့လိုက်နေအဲ့လိုနဲ့လေလိုလုံမချင်မချင်ရောက်တာကြီးပဲဖြစ်အဲ့တော့နောက်ဆက်တဲ့ယောဂါကြီးချိန်ခဲ့လို့ရှင်နဲ့သိတယ်မကြနဲ့မှန်မှန်ကန်ကန်ကုကြလို့ရှင်ရင်အများကြီးကောက်ွက်နိုင်တယ်လို့အလူများရင်းကျွန်တော်ပြောနေတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဆရာတို့ဒီတွေ့ရှိထားတဲ့အထောက်အထားတွေကဒီစီဂျိုရဲ့နောက်ဆက်တွဲတွေကြောင့်သိဆုံးရတဲ့ထဲမှာဘလို့အနေထားရရှိလဲဆရာဒီနှလုံးကြောင့်ဖြစ်တာကများလားကြောက်ကကြောင့်ဖြစ်တာကများလားဘလို့အနေထားမျိုးတွေတွေ့ရလဲဆရာ
ကြီးကဘာမှာတကတော့စီဂျိုတူဂျိုယောဂဖြစ်ပြီးဆိုသူတို့ကအဲ50ရာစု60ရာခိုင်နည်းကနှလုံးတူဂျိုချင်းယောဂနဲ့ပြီးကြတယ်နှလုံးတူဂျိုချင်းယောဂတွေဖြစ်ကြတယ်ဆိုနှလုံးတူဂျိုချင်းယောဂတွေအများကြီးပြောတယ်ပေါ့ဒါကနောက်ပိုင်းနိုင်ငံတွေမှာတော့မှန်တယ်ကျွန်တော်တို့ရှိတိုင်းနိုင်ငံကျတော့အဲ့ဒီစီဂျိုကြောင့်ဖြစ်တဲ့နှလုံးတူဂျိုချင်းယောဂတွေပြင်ကြောက်ကယောဂနဲ့ဖြစ်ပေါ်နေတာပုံများတယ်အဲ့တော့ကျွန်တော်စစ်တူညမှာပောက်ထားတဲ့စာရေးရဆိုရင်စီလူပြည်လူရောကလူနာအရောက်တရားလာရင်အဲ့ဒီဒီဒီမှာ28တက်တက်မှာနှစ်ရာခိုင်နှုန်းကကျောက်ကျောက်ကဖြစ်နေတယ်။အဲ့ဒါနဲ့အလားတူပဲ28နှစ်တက်နှစ်ရာခိုင်နှုန်းကနှလုံးရောကလည်းဖြစ်နေတယ်။နှလုံးသူကျောက်ချင်းနေရောကပေါ့။အဲ့တော့နှလုံးရောကပဲဖြစ်မယ်ဖြစ်တာဖြစ်နေဖြစ်မယ်ပေါ့။ဆိုတော့ဒီနှလုံးရောကကြီးပဲနဲ့အနောက်နိုင်ငံလိုနှလုံးရောကကြီးပဲကျွန်တော်ကဦးစားပေးလို့မရဘူး။ကျောက်ကျောက်ကလည်းကျွန်တော်ဦးစားပေးရမယ်။ရှာဖွေလို့လည်းကုသဖို့လည်းနော်အဲ့ဒါတဲ့ပုံများတဲ့32ရာခိုင်နှုန်းတော့ကတော့အာရုံကြောယောဂါတွေခြေရောက်ထိလို့ထိမှမတည်ဘူးထုံထိုင်းနေတယ်နော်ဖြစ်နေခိုင်းနေတဲ့အနေဖြစ်တဲ့ခြေရောက်တွေပြတ်တော့အာရုံကြောယောဂါတွေဖြစ်တယ်အဲပြီးတဲ့အခါကျတော့24ရာခိုင်နှုန်းတော့ပါပြတ်တယ်မျက်စိမြင်တော့ထိခိုင်းနေမြင်နေတာ ကျန်းမာရေးဖြစ်နေဆိုတော့ဒါကျွန်တော်ဉာဏ်ကရှိနေတဲ့လက်တွေ့အခြေအနေပေါ့အဲ့ဒါပြီးတော့ data တကူက16ရာခိုင်နှုန်းတင်တဲ့ diabetes ခြေတော်မှာအနာရီဖြစ်ခြင်းအနာရီပုံခြင်းနဲ့ခြေတော်ပြီးဒီအဲ့ဒါကိုလည်းကျွန်တော် view site ပို့လို့မယ်အဲ့တော့အဓိကတော့ကျွန်တော်က disability ပေါ့လူစင်မမှုဖြစ်ခြင်းပေါ့မျက်စိကန်းသွားလို့ခြေတော်ပြတ်သွားလို့အဲ့ဒါမျိုးဖြစ်တာမျိုးတွေလူစင်မမှုယူဖြစ်အောင်နောက်က premature death ပေါ့ဒီကြောင့်မဲ့အရင်တိုင်းမှာ solve ဒီဆုံးနေမှုဖြစ်အောင်ဒီဒီရောက်ကောက်ွယ်ကူတာဖို့လိုတယ်ပေါ့
ဟုတ်ကဲ့ဆရာကျွန်တော်မမေ့မိတဲ့တခြားအရေးကြီးတာကိုပြောဖို့ရှိရမလားဆရာ
ကျွန်တော်ပြောချင်တဲ့နောက်ဆုံးတစ်ချက်ရှိတယ်လူတွေအထင်မှားနေတဲ့ကြီးကြီးပြေပြေယောဂနဲ့ဆိုတော့ကူးဆက်မှုတွေယောဂနဲ့ပတ်သက်ပြီးအထင်မှားနေ misconception တွေရှိတယ်နောက်ပတ်တကမျိုးရိုးရှိမှဒီယောဂကြီးဖြစ်တယ်လို့သူတွေကထင်တယ်အဲ့တော့မျိုးရှိတဲ့သူတွေကပုံပြီးဖြစ်တယ်သူတို့ကညာလည်းမျိုးမရှိဘဲနဲ့လည်းဒီယောဂတွေကဖြစ်ကြတယ်ဘာကြောင့်လဲဆိုတော့ဒီ unhealthy environment မှာပေါ့နေကြတဲ့တို့ကြောင့်ပဲဒါပေမဲ့ကဒီဟာတွေကဒီနေ့ကအတိတ်ရဲ့ကြီးတဲ့ဒီဒီမှာဖြစ်တာပါလို့ထင်တယ်။ဒါပေမဲ့အခုတိကျသေးသေးရောကိုခလိငယ်တွေမှာပေါ့ဆိုတော့ဆေးကြက်တည်းဆလင်းနေတဲ့ငါးမျိုးဒီမှာတိကျကိုကျွန်တော်လက်ခံပြီးကုသတဲ့ခလိဒီကနေကြုံရတယ်။အဲ့တော့အတိတ်ရဲ့မိလေးဒီရောကဖြစ်နိုင်တယ်လို့နော်ဆိုပြီးတော့ဒါပေမဲ့ middle age ပေါ့အသက်30 40 50အထက်ကိုဖြစ်နေတယ်သူကညာညာခလိရွယ်တွေအထိကိုဖြစ်နိုင်တယ်လို့နောက်တစ်ခါ45နှစ်ကျော်တိုင်းဒီတိုင်းဒီတိကျသေးရောကဖြစ်နိုင်တယ်။အဲ့ကြောင့်တိကျသေးရောကနဲ့ဆိုတော့ဒီနောက်ဆုံးတစ်ခါညဉ့်ယောဂါလေးကြောက်ရယောဂါလေးဒီဖြတ်တာဒီဒီတိုင်းမှာဖြစ်နေတဲ့အတွက်ဒီတိုင်းရဲ့အရေးကြီးဆုံးနဲ့ကာကွယ်တတ်ကြည့်ကြဖို့ဒီတိုင်းမှာတောင်းကြည့်ပါလေဒီတိုင်းရဲ့အရေးကြီးတာဖြစ်ပါလေလို့ဒီနေ့မျိုးလို့ဆိုပြီးတော့တတိပေးလို့ပါလေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အပတ်စဉ်ကျမအေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်သတင်းလှော်အစီအစဉ်ကိုအလှည့်ပေးအောင်ပါ BNI အဖွဲ့ဝင်နေကြဒေတာသတင်းတောက်တီကစုစည်းတင်ပြထားတာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းနော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်ကျူကုတ်ပေါင်ဆိုင်ဒေသမှာမြန်မာနိုင်ငံဘက်အချမ်းအတွင်းတရုတ်နိုင်ငံဘက်ကအာဏာပိုင်တွေကကွန်ကရစ်တိုင်းတွေတည်ဆောက်နေပါတယ်။ထိုင်းမြန်မာနယ်စပ်ကမေလဦးဒုက္ခသည်စခန်းမှာရေကြီးမြေပြိုမှုကြောင့်လူသေဆုံးထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ငင်းချိုင်းလုပ်ငန်းစဉ်မှာတိုင်းနာအဖွဲ့တွေအလုံးပါဝင်လာနိုင်ဖို့ NCAS EAO ကကြိုးပမ်းသွားမယ့်အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်ကျူကုတ်ပန်ဆိုင်ဒေသအတွင်းမြန်မာနိုင်ငံဘက်ချမ်းပိုင်နဲ့အတွင်းမှာတရုတ်နိုင်ငံဘက်ကအာဏာပိုင်တွေကမြေတူးဖော်ဆက်နဲ့လာရောက်တူးဖော်ပြီးတန်တိုင်ကွန်ကရစ်တိုင်းတွေအခိုင်အမာလာရောက်တိစောက်နေတယ်လို့ဒေသခံတွေကပြောပါတယ်စက်တင်ဘာလ19ရက်နေ့နံနက်ပိုင်းကမြန်မာပိုင်နဲ့အတွင်းရှိလက်မကြီးပေါ်မှာတရုတ်ဘက်ချမ်းကမီတာ50ခန့်ကျူးကျော်လာပြီးမြေများတူးဖော်ကဆောက်လုပ်ရေးလုပ်ငန်းများလှုပ်ဆောင်နေတယ်လို့ဖိုင်ကုန်းကျေးရွာသားတွေကပြောပါတယ်။ပန်ဆိုင်ဒေတာအုပ်ချုပ်ရေးမှူးဖိုင်ကုန်းကျေးရွာအုပ်ချုပ်ရေးမှူးနဲ့တက်ဆိုင်ရာအာဏာပိုင်တွေလာရောက်တားမြစ်လို့လုပ်ငန်းတွေခေတ္တရပ်ဆိုင်းထားရပါတယ်။အဆိုပါနေရာဟာ1993ခုနှစ်ကတရုတ်မြန်မာနိုင်ငံသဘောတူညီချက်နဲ့တည်ဆောက်ထားတဲ့နေချာမှတ်တိုင်ကနေမြန်မာနိုင်ငံဖက်ချန်အတွင်းကိုကျူးကျော်လာတာဖြစ်တယ်လို့ဒေတာခန်တွေကပြောပါတယ်။
ထိုင်းမြန်မာနယ်စပ်မဲအောင်ဆောင်ခရိုင်မှာရှိတဲ့မဲလဦးကရင်ဒုက္ခသည်စခန်းမှာမိုးတဲတဲ့စွာရွာသွန်းရေကြီးမြေပြိုမှုမှာကလေးငယ်သူတေဆုံရုပ်လောင်ရရှိခဲ့ပြီးကျန်တဲ့ခုနှစ်ဦးကတော့ရှားဖွေမသွေရသေးဘူးလို့ကရင်ဒုက္ခသည်များကော်မတီဥက္ကဋ္ဌဆော့ရောဘတ်ထရီကပြောပါတယ်စက်တင်ဘာလ16ရက်ညနေပိုင်းကမြေပြိုမှုကြောင့်လူ12ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အင်ချေစာတင်ကျောင်းဘာရာရေးစောက်အုံတွေပြိုကျပျက်စီးသွားတယ်လို့လည်းသူကဆိုပါတယ်မဲလဦးစခန်းရေဘေးတိခိုက်မှုကတော့စခန်းတာဝန်ရှိသူတွေ NGO ကယ်ဆယ်ရေးထောက်ပံ့ရေးဖွဲ့စည်းတွေဒေသခံထိုင်းအာဏာပိုင်တွေကလည်းတွားရောက်ကြည့်ရှုခဲ့ပါတယ
် NCA အပြစ်ရလက်မှတ်မရေးထိုးနိုင်သေးတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်မှာစစ်ပေးတိမ်းရှောင်နေသူချင်းပြည်နယ်ပလက်ဝမြို့နယ်ကရွာသား300လောက်ရှိပြီးအခြေအနေအေးချမ်းလာပြီဖြစ်တဲ့အတွက်နေရပြန်ဖို့အိန္ဒိယအစိုးရကတိုက်တွန်းလိုက်ပါတယ်ဒုက္ခတွေတွေကတော့မတည်ငြိမ်သေးတဲ့အနေနဲ့အခြေအနေကြောင့်နေရမပြောင်းချင်ဘူးလို့ပြောဆိုနေကြပါတယ်။ Mizoram di nema miko nene doka deri etwe sawe ni ye ke ke shi ni bi ni ya yin piyampo ke ke ni tire lo le salai ro pa ka pyo ba re.
ကရင်ပြည်နယ်ကအန်ယူထိန်းချုပ်နယ်မြေဖာပွန်ဒေတာမှာခလင်းငယ်အရောက်300ဝန်းကျင်ဝတ်သက်ယောဂကုသခံရပြီးကုသဖို့စေဝါလိုအပ်နေတယ်လို့အစာအာဟာရမြင့်တဲ့ရည်အတွက်ငွေကြေးမလုံလောက်မှုတွေနဲ့ကြုံတွေ့နေရပါတယ်အခုချိန်မှာကျေးရွာစနေရွာအထိယောဂကုသလာပြီးအဲ့ဒီယောဂကြောင့်အသက်သေဆုံးသွားတဲ့ခလင်းငယ်နဲ့မျက်စိကွယ်ထားတဲ့ခလင်းငယ်တွေရှိလာပြီးလို့နယ်လက်ကြောပေါ်အကျမ်းမာရေးလှုပ်သား
ကျွန်တော်တို့ရဲ့ဆေးရည်ဌာနကီတီအက်ရှစ်ဘလူးနဲ့နယ်လှည့်ကျောပိုးအိတ်ချမ်းမှာရေလုံသားဖွဲ့တို့ကလက်ရှိကွင်းစင်ကုသပေးနေပါတယ်။အဲ့ဒီဒေသဟာဝတ်သက်ယောဂာနဲ့ပတ်သက်လို့အခုနှစ်မှာတော့ဖြစ်ပွားမှုအများဆုံးလည်းဖြစ်ပါတယ်။လေအေကပေါင်းဆောင်တဲ့ချီပီစစ်တပ်ကတင်းစီထားတဲ့လယ်မြေတွေကိုမူလပိုင်ရှင်တွေကိုပြန်ပေးဖို့ရခိုင်ပြည်နယ်ကြောက်တော်မြို့မှာ လေသမားနေရခန့်ကစက်တင်ဘာလ16ရက်နေ့ကစနပြတောင်းဆိုခဲ့ကြပါတယ်။ကြောက်တော်မြို့နယ်တောင်းတောင်ရိုးလမ်းမတော်ညောင်ပင်လနဲ့ပိန်နေချောင်းစတဲ့ကျေးရွာတွေကလေသမားတရာကျော်ပိုင်ဆိုင်တဲ့လေမြေအေကပေါင်း1000ကျော်ကိုထောင်963နောက်ပိုင်းမှာစကခါကိုတက်မှတ်အပအဝင်အမှတ်3000က3000လေး3000ချောက်တည်ရင်တွေကတင်းယူခဲ့တာဖြစ်တယ်လို့လေသမားတွေကပြောပါတယ်။ အဲ့ဒီလယ်မြေတွေဟာရော့ကျေးပေးပြီးသားဖြစ်တဲ့အတွက်ပြန်ပေးဖို့အစီအစဉ်မရှိဘူးလို့ကကွယ်ရေးဝန်ကြီးဌာနဒုဝန်ကြီးဘိုချုံမြင့်နွယ်ကမကြသေးမီကအမျိုးသားလွှတ်တော်မှပြောဆိုခဲ့ပါတယ်။ဒုဝန်ကြီးဘိုချုံမြင့်နွယ်ရဲ့ဖြေကြားချက်ဟာမြေပြင်အခြေအနေနဲ့ကွဲလွဲနေပြီးတင်းစင်းထားတဲ့လယ်မြေတွေကိုအရင်ကလယ်သမားတွေကိုတီးစားလုပိုင်ခွင့်ပေးထားပေမဲ့အခုခါမှာတော့စစ်တပ်နဲ့နီးစပ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလက်ရှိသွားနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအလုံးပါဝင်လာနိုင်ဖို့တနိုင်ငံလုံးအပြစ်ခတ်ရဲစေးရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကင်တပ်ဖွဲ့၁၀ဖွဲ့ NCAS EAO ကဆုံးဖြတ်ချက်ချထားပါတယ်လက်ရှိတိုင်းသာလက်နက်ကင်တပ်ဖွဲ့တွေမှာအပြစ်မရရသေးတဲ့ UNFC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ FPNCC အုပ်စုတွေရှိနေပါတယ်ဒီအုပ်စုတွေကိုဘလို့သဘောတူညီချက်တွေနဲ့အကောင့်ထဲပေါ်သွားမှာပါလဲနမ်ဟုံကလည်းစူးစီးတင်ဆက်ပေးထားပါတယ
်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့23ဖွဲ့ရှိတဲ့နေရာမှာ10ဖွဲ့ကအပြစ်ရထားပေမဲ့ကျန်17ဖွဲ့ကအပြစ်ရလက်မှတ်ရေးထိုးထားတာမရှိသေးပါဘူးသူတို့တွေပါဝင်လာနိုင်အောင်အပြစ်ရတပ်ဖွဲ့တွေရဲ့ NCAS EAO ရဲ့ထိပ်သီးညီလာခံတတိယအကြိမ်မှာချမှတ်ထားတာတွေရှိတယ်လို့ပြောရေးဆိုခွင့်ရှိသူဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU ခေါင်းဆောင်ပိုင်းဖြစ်သူပတူစောကွယ်ထူးရင်းကပြောပါရယ
်ကျွန်တော်တို့ဒီတနင်္ဂနွေပြစ်ခတ်တက်ခမှုရဆဲသဘောတူစာချုပ်ထဲမှာလက်မှတ်မရေးထိုးထားသေးတဲ့အဖွဲ့တွေလည်းဒီငြိမ်းချမ်းလုပ်ငန်းစီမှာပါလာနိုင်ဖို့အတွက်ကျွန်တော်တို့ဖယ်လို့ဆောင်ပြွက်သွားမလဲဆိုတဲ့လုံငန်းအစီအစဉ်ချထားပါပဲဒီနေရာမှာကျွန်တော်တို့ရဲ့တိုင်းရင်းသားတွေပူးပေါင်းဆောင်ရွက်မှုကဒီငြိမ်းချမ်းလုပ်ငန်းစီအပေါ်မှာအခြေခံပြီးလုပ်အောင်မှာဖြစ်တဲ့အတွက်ကြောင့်သူတို့တို့လည်းဆက်သွယ်ပူးပေါင်းဆောင်ရွက်မှုကိုဆောင်ရွက်တော့ဖို့ကျွန်တော်ဆုံးဖြတ်ပါတယ်
အပြစ်မရသေးတဲ့ UNFC ကိုတော်လကောင်းတိုက်ပွဲဝင်နေတဲ့ FPNCC အဖွဲ့ဝင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကိုတော်လကောင်းတွားရောက်တွေ့ဆုံဖို့ KNU ကောင်းဆောင်ဗိုလ်ချုပ်ကြီးမူသူစေဖို့ကိုရိုင်ဦးဆောင်ဖို့စက်တင်ဘာလ၈ရက်ကနေ၁၇ရက်နေ့အထိကျင်းမိုင်မြို့မှာကျင်းပတဲ့ NCAS EAO ကဆုံးဖြတ်ထားပါတယ်အမြန်ဆုံးလက်တွေ့အကောင့်ထဲပေါ်နိုင်အောင်မှန်ကြရညီလာခံတို့လိုတိုင်းနာလက်နက်ကင်တပ်ဖွဲ့အလုံးပါဝင်တဲ့ညီလာခံကြီးအမြန်ဆုံးခေါ်ယူဖို့လည်းရှိတယ်လို့ NCAS EAO ရဲ့ပြောရေးဆိုခွင့်ရှိသူချင်းအမျိုးသားတပ်ဦး CNF ဥက္ကဋ္ဌပူစင်ကျုံးကပြောပါရစေ။
ကျွန်တော်တို့ဒီကနေ့ NCA ထူထားတဲ့အဖွဲ့နဲ့ NCA မထူထားတဲ့အဖွဲ့တွေကြားထဲမှာကျွန်တော်တို့ဘုံသဘောထားရည်ချက်တွေကျွန်တော်နှိမ့်နိုင်လို့ရအောင်ဘုံလုံငန်းစင်တွေချမှတ်လို့ရအောင်ဒီရည်လမ်းမှာတည့်ဖို့တော့အများဆုံးချင်းပါတင်တယ်လို့ဒါရီဟာကျွန်တော်တို့ငင်းချိုင်ဖြစ်စဉ်ကိုချောမွေ့စေရတဲ့အတွက်ကျွန်တော်ရက်လက်ကောင်းတွေရဖို့ရအတွက်ဒီအစည်းအဝေးကြီးကနေပြီးတော့မှဆုံးဖြတ်ခဲ့တဲ့
ဝပီသွေးစီညညရဲ့တမရော UWSEU ဆောင်နယ်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကNCA လမ်းကြောင်းဟာအလုံးမဖြစ်တဲ့အတွက်တခြားနီလာနယ်သွားလိုတယ်လို့ဆိုပေမဲ့နိုင်ငံရေးရည်မှန်းချက်စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်လိုတဲ့ရည်မှန်းချက်တွေအတူတူပဲဖြစ်တယ်လို့
ပထိုးစောကွယ်ထိုးဝင်းကပြောပါရယ်NCA အပြည့်ရလက်နက်ကိုင်အဖွဲ့အစည်းများထိပ်တီးခေါင်းဆောင်အစည်းအဝေးမှာလက်နက်ကိုင်အဖွဲ့အားလုံးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်လာရေးPBSD အဖွဲ့ဝင်တွေကိုပြန်လည်ဖွဲ့စည်းရေးနဲ့အမျိုးသမီးထုတုံးစင်ရခိုင်နှုံးပါဝင်နိုင်ရေးအတွက်ဆုံးဖြတ်ခဲ့ကြပါတယ်ဆက်ပြီးတော့တအံ့မျိုးသားလူမျိုးရေးတပ်မတော်PSLF
TNLA ကဖမ်းဆီးထားတဲ့ရှမ်းတိုင်းရင်းသူနမ်မိုဟောင်ကိုအမြန်ဆုံးပြန်လွတ်ပေးဖို့နမ်ခန်းဒေသခံတပေါင်းနီးပါးကစက်တင်ဘာလ18ရက်နေ့မှာဆန္ဒထုတ်ဖော်ခဲ့ပါတယ်။နမ်မိုဟောင်ကိုဖမ်းဆီးခေါ်ဆောင်တဲ့လုပ်ရက်ဟာလူခွင့်ရေးချိုးဖောက်မှုတစ်ခုလို့ရှုမြင်မှုတွေရှိတယ်လို့ TNLA ဘက်ကတော့ပြစ်မှုကျူးလွန်လို့အရေးယူထားတာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။အမည်ရဲ့စုစည်းချက်ကိုနိုင်ကွန်းအင်ကတင်ဆက်ပေးထားပါတယ်။
နန်းခမ်းမြို့ကမျိုးရမီနမ်မိုဟွန်လူမျိုးရေးအတွက်ဆန္ဒပြတောင်းဆိုခဲ့တယ်လို့ဆန္ဒထုတ်ပေါ်ရမှာပါဝင်ခဲ့တဲ့လူငယ်များကွန်ရက်နန်းခမ်းမြို့ကစိုင်းသိန်းရွှေကပြောပါတယ်။ဒီဆန္ဒပြရတဲ့ရက်ချက်ကဒီနမ်မိုဟွန်လူမျိုးရေးအတွက်အတိအကပေါ့နော်။နောက်တစ်ခုကဒီလိုအကြမ်းဖက်ပြီးတော့ဖမ်းဆီးခေါ်ဆောင်သွားတယ်ဟာဘယ်နဲ့နဲ့တိုင်ကမှနောက်နောက်အဲ့လိုမျိုးအလားတူမဖြစ်
တာပါ။နမ်မိုဟုံကိုခဏသိလှုပ်ပေးခြင်းမရှိသေးဘူးလို့အမဖြစ်သူနမ်မိုခန်းကဆိုပါရယ
်။ဒီမြန်ဆုံးလှုပ်ပေးခြင်းရှိတာပေါ့ဒီကတော့သူ့တိုင်းမှာလဲဟိုအစ်မခဏချားနေတော့ပြီးတော့ဆယ်တန်းပြတ်နေတဲ့တရားလဲကျွန်တော်ကလည်းအမျိုးမျိုးလိန်ထားရတာပေါ့နော်။ကျွန်မညီမမအစ်မစီမမစီပဲနဲ့ပြတော့ဖာနာကျွန်တော်ရဲ့သူ့ကျမရေးတယ်ဒါဆိုရင်ဒီတလားတော့ရှိသွားရဲ့ဆိုတော့တို့များနေနေလဲတော့ပြန်မတခါလဲဆိုတော့ကျွန်တော်တို့မသိဘူးဆိုတော့ဆက်တယ်မရအောင်
TNL လက်နက်ကန်ဖွဲ့ကနမ်မိုဟုံကိုသူ့ရဲ့နေအိမ်မှာလာရောက်ဖမ်းဆီးသွားတာဖြစ်ပြီး TNL ရဲ့အောက်ခွန်ဝန်ထမ်းတွေတာဝန်ထမ်းဆောင်နေစဉ်အပြင်းနဲ့ထိခိုက်ဒေဆုံးတဲ့အထိတာဝန်ဝန်တွေကနှောက်ယှက်ခဲ့တဲ့အတွက်ဖမ်းဆီးထိန်းသိမ်းခဲ့ပြီးရစရာကြီးဥပဒေပုံမှန်333နဲ့အမှုဖွဲ့ရင်းယူထားတယ်လို့တန်းလက်နက်ကန်ဖွဲ့ကလည်းစက်တင်ဘာလ3ရက်နေ့မှာထုတ်ပြန်ထားပါတယ်အမျိုးသမီးတွေကိုဖမ်းဆီးခေါ်ဆောင်တဲ့လောက်ရဟာလူခွေချိုးပါမှုတခုလို့ SNLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်နန်းဆန်းဆိုင်အေးကဆိုပါတယ
်ဒီအမျိုးသမီးကဟိုစစ်သမီးလည်းမဟုတ်ရိုးရိုးတမန်အမျိုးသမီးနောက်ပြီးတော့ကလေးအမေကလေး၃ယောက်အမေဆိုတော့တူမှာပို့ပြီးတော့ထိခိုက်နေတာဆုံးရှုံးမှုများတယ်သူ့ကိုဒီလိုမျိုးဖမ်းလိုက်တဲ့အတွက်ကြောင့်ပြီးတော့စစ်မှတ်ဖြစ်ပွားတဲ့နေရာမှာအမျိုးသမီးကိုခေါ်သွားတယ်ပြီးတော့ရက်ရှည်ထိန်းသိမ်းထားတယ်ဒါဆိုအမျိုးသမီးအခွင့်ရေးရလူအခွင့်ရေးအလုံးတို့အကုန်လုံးချိုးဖောက်တယ
်။နမ်မိုဟုံကိုအများဆုံးပြန်လှုပ်ပေးဖို့အမျိုးသားပြန်လည်သိမ်းပြရေးနဲ့ငင်းချမ်းရေးပူဟုဌာနအပြင်လူငယ်များကွန်ရက်နန်းခမ်းမျိုးရှမ်းလူငယ်ကွန်ရက် TYN ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD တို့ကလည်းထုတ်ပြန်ချက်တွေတည်တည်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ။
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။
ရှမ်းပြည်နယ်မူဆယ်ခရိုင်ကျူကုတ်ပန်းဆိုင်တိရအတွင်မြန်မာနိုင်ငံဘက်ခြမ်းထဲမှာတရုတ်နိုင်ငံဘက်ကအာဏာပိုင်တွေကကွန်ကရစ်တတိုင်းနေတိဆောက်နေတယ်လို့တိရခန်တွေကပြောပါတယ်။ထိုင်းမြန်မာနယ်စပ်ကမဲလအူကရင်ဒုက္ခတဲ့စခန်းမှာရေကြီးမြေပြုံမှုကြောင့်လူသေဆုံးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ဒါတော့ BNI ဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ကြရတာပဲဖြစ်ပါရစေခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်2မှာဗဟိုအစိုးရရဲ့အုပ်ချုပ်ရေးကဏ္ဍနဲ့ပြည်ထောင်စုဥပဒေတွေကိုအကောင့်ထည့်ဖော်ရေးနဲ့ပတ်သက်လို့ပြဋ္ဌာန်းထားပါတယ်။အုပ်ချုပ်ရေးကဏ္ဍမှာသမ္မတဒုတိယသမ္မတဝန်ကြီးအဖွဲ့နဲ့တခြားသောအမေရိကန်ပြည်ထောင်စုအစိုးရအစိတ်အပိုင်းများပါဝင်ပါတယ်။ဒီပုံမှန်2ဟာသမ္မတကိုအနှင်းထားတဲ့အာဏာရက်တွေကဘာတွေဆိုတာကိုရေးထွက်ပြထားပြီးသမ္မတကိုအုပ်ချုပ်ရေးကဏ္ဍရဲ့အကြီးအကဲအဖြစ်အသိမှတ်ပြုထားပါတယ်။ဒါအပြင်နိုင်ငံတော်အကြီးအကဲနဲ့အစိုးရအကြီးအကဲအဖြစ်လည်းသတ်မှတ်ပေးထားပါတယ်။သမ္မတနဲ့ဒုတိယသမ္မတတို့ကို Electoral College လို့ခေါ်တဲ့ရွေးချယ်တင်မြှောက်ရေးအဖွဲ့ကတဆင့်ဘလို့ရွေးချယ်ရမယ်ဆိုတာကိုဒီပုံမှန်2မှာရှေးဥစွာဖော်ပြထားပြီးနောက်အခါမှာပြင်ဆင်ချက်12နဲ့မွမ်းမံပြုပြင်ခဲ့ပါတယ်။ သမရဟာအမေရိကန်ပြည်ထောင်စုလက်နက်ကိုင်တပ်ဖွဲ့များရဲ့ဦးစီးချုပ်လည်းဖြစ်ပါတယ်။သမရဟာအထက်လွှတ်တော်အမတ်3ပုံ2ပုံရဲ့အကြံပြုချက်နဲ့သဘောတူညီချက်အရစာချုပ်စာရမ်းများချုပ်ဆိုနိုင်တဲ့အာဏာရှိပါတယ်။ဗဟုအစိုးရကိုစီမံခန့်ခွဲဖို့ကွန်ဂရက်ရဲ့သဘောတူညီချက်အတိုင်းဗဟုအစိုးရရဲ့ယာရုအားလုံးကိုခန့်အပ်ရပါတယ်။တရားဥပဒေတွေကိုသစ္စာရှိစွာအကောင့်ထည့်ဖော်ရဲဆိုတာကိုသမရကစောင့်ကြည့်ဖို့လိုအပ်ပါတယ်။ပြည်ထောင်စုအခြေအနေကိုသမ္မတကကွန်ဂရက်လွှတ်တော်ကိုအစီရင်ခံတင်ပြပြီးနိုင်ငံတော်အတွက်လိုအပ်ပြီးလက်တွေ့ကြတဲ့ထောက်ခံမှုတွေကိုလည်းတင်ပြရပါတယ်။သမ္မတဟာအထူးအခြေအနေများမှာကွန်ဂရက်လွှတ်တော်ကိုခေါ်ယူကျင်းပခြင်းဆိုင်းငံ့ရွှေ့ဆိုင်းခြင်းတွေကိုပြုလုပ်နိုင်ပါတယ်။ဒီပုံမှန်နှစ်ရဲ့အခန်း၄မှာတော့သမ္မတနဲ့ပြည်ထောင်စုဆိုင်ရာတခြားသောအရာရှိကြီးများကိုတာဝန်ကဖယ်ရှားမဲ့ကိစ္စနဲ့ပတ်သက်ပြီးပြဋ္ဌာန်းထားပါတယ်။သမရတူဦးကိုနိုင်ငံတော်တစ္ဆာဖောက်မှုလက်စားမှုသို့မဟုတ်တခြားပြစ်မှုကြီးပြစ်မှုသေးများမှားယွင်းတဲ့ပြုမှုလှုပ်ဆောင်ချက်များအတွက်တရားစွဲဆိုနိုင်ပါတယ်။သမရကိုတရားစွဲမယ်ဆိုရင်တရားစွဲဆိုမယ်ပုံမှာကိုအောက်လွှတ်တော်ကိုယ်စားလှယ်အများစုကရှေ့ဦးစွာအတည်ပြုရမှာဖြစ်ပါတယ်။အဲဒီနောက်အထက်လွှတ်တော်ကဆက်လက်ပြီးတရားရုံးပုံတံဖွဲ့စည်းဆောင်ရွက်ကြရမှာဖြစ်ပါတယ်။ပြစ်မှုထင်ရှားစီရင်ဖို့၃ပုံ၂ပုံကမဲပေးဆုံးဖြတ်ဖို့လိုအပ်ပါတယ်။ဆိုလိုတာကသမ္မတနဲ့အမေရိကန်ပြည်ထောင်စုရဲ့အရာရှိတွေဟာကွန်ဂရက်လွှတ်တော်နဲ့အမေရိကန်လူထုကိုတာဝန်ခံရတယ်ဆိုတာပြသခြင်းပဲဖြစ်ပါတယ်။သမ္မတရဲ့အရေးကြီးဆုံးတာဝန်ကိုတော့သူ့ရဲ့ကျန်းသစ္စာကြိမ်ဆိုတဲ့ထဲမှာဖော်ပြထားပါတယ်။သမ္မတတိုင်းဟာအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံကိုထိမ့်သိမ်းကာကွယ်ခုခံဖို့ကိုယ်စွမ်းညံစွမ်းရှိသမျှဆောင်ရွက်ပါမယ်လို့ကျန်းသစ္စာကြိမ်ဆိုဖို့လိုအပ်ပါတယ်။ဒီနေ့အဖြစ်ဖွဲ့စည်းပုံရေးဆွဲသူလည်းဖြစ်ဒုတိယမြောက်သမ္မတလည်းဖြစ်တဲ့ John Adams ပြောခဲ့တဲ့အတိုင်းလူတို့ရဲ့အစိုးရမဟုတ်ဘဲတရားဥပဒေများရဲ့အစိုးရသာဖြစ်တယ်ဆိုတာကိုအခိုင်အမာပြုထားပါတယ်ဆိုတဲ့စကားနဲ့အညီဖန်တီးထားခြင်းဖြစ်ပါတယ်ရှင
်။ American စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ။ VOA American အတန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာလည်းဖြစ်ပါတယ်။ VOA မြန်မာပိုင်းကတောက်ကြနေမနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာပဲဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ကုလသမဂ္ဂဒေမူဂျိုအန်တိုနီယိုဂူတရက်စ်ကရိုက်ဒါသတင်းတော်တွေကိုသူတို့လုပ်ငန်းလုပ်တာတွေထောင်ချထားတာဟာလက်ခံနိုင်ပွင့်မရှိဘူးလို့ယုံကြည်တဲ့အကြောင်းအဲဒီလိုမဖြစ်သင့်ဘူးဆိုတာကိုသူအနေနဲ့လည်းနဲ့ယုံကြည်ပြီးအစိုးရအနေနဲ့သတင်းတော်တွေကိုပြစ်ဒဏ်ကင်းလွတ်ခွင့်ပေးနိုင်ပြီးတော့ဖြစ်နိုင်သမျှအမြန်ဆုံးပြန်လွှတ်ပေးမယ်လို့မျှော်လင့်နေကြောင်းဂျာတာဘရီနီကကုလသမဂ္ဂမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ရိုက်ဒါသတင်းတော်တွေဖြစ်တဲ့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့ခြေနေတွေကိုသတင်းဆောင်မှရေးသားဖို့အတွက်အသေးစိတ်စုံစမ်းသတင်းလိုက်နေရင်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကအဖမ်းခံရပြီးတော့စက်တင်ဘာလ3ရက်နေ့မှာထောင်ဒဏ်9နှစ်စီချမှတ်ခံထားရတာဖြစ်ပါတယ်။ရိုဟင်ဂျာတွေမြန်မာနိုင်ငံကိုလုံခြုံစိတ်ချစွာဘယ်လိုပြန်ပို့နိုင်မှုလို့ပြန်ပို့နိုင်ဖို့လုပ်နိုင်မလဲဆိုတာကိုနီလန်းရှာကြရမယ်ကြောင်းရိုဟင်ဂျာပြည်ထောင်စုအတွက်အစိုးရရဲ့ဆောင်ရွက်ချက်တွေကလုံလောက်မှုမရှိဘူးလို့မြင်တဲ့ကြောင်းစစ်တပ်ကလည်းသူတို့မှာတာဝန်ရှိတယ်ဆိုတာကိုလက်ခံမယ်လို့မြင်တဲ့အကြောင်းနဲ့သတင်းတော်တွေကိုဖမ်းဆီးထောင်ချတဲ့ကိစ္စကိုလည်းဒေါက်ဆန်းစုကြည်ကမူအားဖြင့်လက်ခံထားတာကတကယ်ပြဿနာဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကဂျာတာဘရီနီသတင်းစာရှင်းလင်းပွဲတွင်ပြောပါတယ်ဒါကြောင့်လောလောဆယ်မှာမြန်မာနိုင်ငံနဲ့ဆက်သွယ်မှုဆိုင်ရာပြဿနာရှိနေပြီးသူတို့ပြောနေတာတွေကိုဘယ်သူကမှနားမလဲတယ်လို့ကိုဘကပြောတာတွေကိုလည်းသူတို့မကြားဘူးလို့သံတမန်ကြီးဟေလီကပြောပါတယ်မြန်မာနိုင်ငံကိုနှစ်ရက်ကြာလာရောက်သွားတဲ့ပြည်ထောင်နိုင်ငံကြီးဝန်ကြီးဂျယ်ရမီဟန့်ကစကံရင်းနဲ့ပတ်သက်ပြီးဆိုးရွားရက်စက်တဲ့လုပ်ရက်ကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအရေးယူအပြစ်ပေးဖို့နဲ့အဲ့လိုဖြစ်မလာဘူးဆိုရင်နိုင်ငံတကာရာစုတရားခွင်ရုံး ICC မှာလွှဲပြောင်းစစ်ဆေးတာအပါအဝင်လုံဆောင်နေတဲ့တခြားနည်းလမ်းတွေကိုရှာဖွေရမယ်လို့သူ့ခီးစဉ်အဆုံးသတ်ဂျာတာဘရီနီကပြောပါတယ်။အမေရိကန်ပြည်ထောင်စုနီဘရာစကာပြည်နယ်အိုမဟာမြို့ကဒုက္ခသည်တွေပေးထားတဲ့တိုက်ခန်းပွဲတွေဟာတန့်ရှင်းမှုမရှိဘဲခြေနေသိဆိုးနေတဲ့အတွက်အဲ့ဒီမှာနေထိုင်တဲ့မြန်မာနိုင်ငံကဒုက္ခသည်900လောက်ကိုနေရာသစ်ပြောင်းပေးနိုင်ဖို့လူမှုဖလုံရေးအဖွဲ့တွေကလှုံ့ဆော်နေကြပါတယ်ခင်ဗျာ။
တိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်ညနေဘက်ထုတ်လွှင့်မဲ့6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25ဒုကနေအတံလွှင့်ပေးမှာပါ VOE ကိုအားပေးနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးမင်္ဂလာရှိသောနေ့တင်မှာရွှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မှုပြပါခင်ဗျာ
This program has come to you from the Voice of America, Washington.